ကဲဇင်းနေမိမိတို့ပြုတဲ့ကုသိုလ်ရဲ့ဘုရားကားကိုကျေးဇူးရှင်မိခင်ကြီးနေနဲ့တော်အားလုံးတော်ဝိနည်းရတ္တဝါအပေါင်းအားအမြတ်တမ်းပေးဝေမယ်မိမိတို့အတွက်လည်းပဲဇင်းနေပြုတဲ့ကုသိုလ်ဟာဆင်းရဲတတ်တဲ့ချုံကြီးရဲ့နိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါစေဆိုပြီးတော့နိဗ္ဗာန်ကိုရှိမှန်းပြီးတော့ခြေစက်ချမှုပြုလုပ်မယ်ပေါ့အဲ့ဒီလိုအမြတ်တမ်းပေးဝေမှုရည်စက်ချမှုမပြုလုပ်မီမှာအနုမောဒနာတရားဟောကြားပေးပါမယ်။ယနေ့သာသနာတော်နှစ်2550ပြည့်နှစ်ကောဇာတက္ကရေ1368ခုနှစ်ဝါကုန်လပြီးကျော်21ရက်ခရစ်နှစ်2006ခုနှစ်ဩဂုတ်လ19ရက်စနေနေ့မှာစကိုင်းတောင်ယိုမြတ်စွာအကြောင်းတိုက်တို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များနဲ့ကုသိုလ်လုပ်ငန်းများကကွယ်လွန်ခဲ့သူကျေးဇူးရှင်မိခင်ကြီးဒေါခင်ကြီးအားလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားနိုင်ပါစေလို့ယေရှုမှန်ထားပြီးတော့မန္တလေးတိုင်းတပိတ်ချင်းမြို့နယ်လက်ကျကျေးရွာမှနေထိုင်ကြတဲ့ဒါယကာကြီးဥဒယင်နဲ့သာသမီများဖြစ်ကြတဲ့ဥညေဟံဒေါခင်စန်းနဲ့ဘူအောင်တင်ဒေါခင်ဖြေဥဖေသွင့်ဒေါအုံမာဥမောင်စံဒေါမြင့်မြင့်စိုးဥအောင်စိုးဒေါတင်မိုးကြီးဥမောင်စိုးဒေါကျင်ဤကိုမြင့်ကျော်မာအေးအေးစိုးမချိုချိုမပပစိုးမြတ်ရောင်ကြီးမိသားစုတို့ဖြစ်ပါတယ်ညာစကြကြောင်တိုက်သူနှစ်ကြိမ်မြောက်နှစ်နှစ်မြောက်ဖြစ်နေလာရောက်ပြီးတော့တန်ဃာတော်ရှင်မြတ်တို့အာအယုံခါမှာဆွမ်းကြောဆွမ်းညာစကတ်လူတန်းပြီးတော့နေ့လယ်ခါမှာလည်းပဲတန်ဃာတော်ပါတ180ကျော်တို့အားမွန်မြတ်တော်ခဲဝဲဘောစဉ်ရေခဲမုံဆွမ်းညာပြီးစကတ်လူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုနောက်ပြီးတော့ညာစကြကြောင်တိုက်ရေစီမံကိန်းအတွက်ရှိပရိသာပင်အဖြစ်နဲ့နဝကမ္မ5000ကျက်လှူဒန်းခြင်းဓမ္မပူဇာဖြစ်နဲ့နဝကမ္မ3000ကျက်လှူဒန်းခြင်းကုသိုလ်ကောင်းမှုပြုဘက်ဖြစ်တဲ့မန္တလေးမြို့ဥမှန်းစိန်တော်တင်းတင်းလိုက်မိသားစုတို့ကလည်းပဲရှိပရိသာပင်အတွက်နဝကမ္မ5000ကျက်ပါဝင်လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုများကိုပြုလုပ်ကြတယ်ပေါ့ယနေ့မိမိတို့ညစကြကြောင်တိုက်တို့လာရောက်ပြီးတော့နှစ်မြောက်နှစ်ကြိမ်မြောက်ပြုလုပ်တဲ့ကုသိုလ်ရေမိမိတို့အကြောင်းအားလျော်စွာကြုံလို့ရှိရင်ကြုံတယ်လို့ဆွမ်းဆန်းတော်တို့ဆွမ်းဟင်းအတွက်အထောက်ပံ့ဖြစ်တဲ့ပစ္စည်းတို့လှူဒန်းရတဲ့ကုသိုလ်တွေကိုအားလုံးယနေ့ကျေးဇူးရှင်မိခင်ကြီးနဲ့တကွာအားလုံးသောတတ္တဝါအပေါင်းအားအမြတမ်းပေးဝေကြမိမိတို့အတွက်လည်းပဲဒီကုသိုလ်တွေကဝိဝတ္တနေတိတကုသိုလ်ဖြစ်နေနိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါစေလို့ရည်စူးပြီးတော့ပြုလုပ်ကြတဲ့ပွဲမှာဘုန်းကြီးကဗာတရားဟောပေးမလဲဆိုတော့နိကေ၅ရက်ထဲကအင်ကုတ္တရနိကေစတုကနိဗ္ဗာန်မှာလာရှိတဲ့အာနန္ဒယတုတ်တံကိုအခြေခံပြီးတော့ချမ်းသာ၄မျိုးဆိုတဲ့တရားကိုဟောကြားပေးပါမယ်ဒီချမ်းသာ၄မျိုးတရားကိုဘုရားရှင်ကိုယ်တော်မြတ်ကဘုသူ့ကိုကြောင်းပြုပြီးဟောခဲ့တယ်လေဆိုတော့သူ့ရဲ့ကြောင်းတာရဲ့ကာကြီးသာသနာတော်မှာအလှအတန်းအရရောဆုံးပုဂ္ဂိုလ်အရိယသာဝကသောတာပန်ဖြစ်တဲ့အနာထပိတ္တထေကြီးကိုအကြောင်းပြုပြီးတော့ဟောကြားခဲ့တယ်ပေါ့အဲ့တော့အနာထပိတ္တထေဆိုတာသာသနာတော်မှာမြတ်စွာဘုရားကအလှအတန်းလုပ်တဲ့တရားဒဂမတွေအထူးသဖြင့်တရားတွေထဲမှာတော့အမျက်ဆုံးပုဂ္ဂိုလ်သူ့လောက်လှူဒန်းတဲ့ပုဂ္ဂိုလ်ဘုရားရှင်လက်ထက်ကမရှိတော့ဘူးဆိုပြီးတော့ဧတရယာတုနဲ့ပေးခဲ့တယ်ပေါ့နောက်ပြီးတော့ဒီအနာတပိန်တထေးနဲ့ဝိတာခာဆိုတဲ့ဝိတာခာကတာဝတိမြို့ရဲ့ရှေ့ဘက်မှာပုပ္ပယုံကျောင်းတိုက်ကိုဆောက်လုပ်လူဒန်းနေပေါ့အနာတပိန်တထေးနဲ့ပုံညာလက္ခဏဒေဝီဆိုတဲ့ဇနီးမောင်နှံကဖျားရှင်အတွက်တောင်ဘက်မြို့ရဲ့တောင်ဘက်မှာဇေတဝန်ကျောင်းတိုက်ကြီးကိုတိမ်ပေါင်း5400လောက်ကုန်ခန်းပြီးတော့ဆောက်လုပ်ပြီးတော့ရေစက်ချလူဒန်းထားတဲ့ကျောင်းတော်ကားတွေဝိတာခာမိသားစုနဲ့နာတပိန်မိသားစုတို့ရဲ့ကျေးဇူးကြီးမားတာကိုကြည့်ပြီးတော့မြတ်စွာဘုရားကငင်းညာတဲ့အနေနဲ့ဖျားရှင်ဖြစ်ပြီးတဲ့နောက်ဝါတော်45ဝါ45နှစ်ဖျားဖြစ်နေတဲ့တရင်သုံးတဲ့အခါမှာအဲ့ဒီကျေးဇူးကြီးမားတဲ့ဝိသကာနာတပိန်မိသားစုတို့ရဲ့ကျေးဇူးကြီးမားခြင်းကိုဆွဲပြီးတော့တာဝတိမြို့မှာဖျားရှင်က25ဝါ25နှစ်တရင်သုံးခဲ့တယ်တဲ့။ဗ ဘာဖြစ်လို့လဲဆိုတော့တိတ်ကျေးဇူးကြီးမားလို့တန်ဃာတော်ရှင်မြတ်တွေပေါ်လဲကျေးဇူးကြီးမားတယ်။ဖရာရှင်ပေါ်မှာလည်းပဲကျေးဇူးကြီးမားတယ်လို့သာသနာတော်ကြီးပေါ်မှာလည်းကျေးဇူးကြီးမားလွန်းလို့မြတ်စွာဘုရားကချီးမြှောက်တဲ့အနေနဲ့တာဝတိမြို့မှာ25ဝါတရင်သုံးခဲ့တယ်တဲ့။နောက်ပြီးတော့ဖရာရှင်ရဲ့ဆွေမျိုးတွေစုပေါင်းပြီးတော့ဆောက်လုပ်တဲ့ကပိလဝတ်မြို့ကနေကြောတာအောင်ကြောင်းကြံမြတ်စွာဘုရားကဆွေမျိုးဖြစ်ပေမဲ့လို့တဝါတဲ့တစ်နှစ်တည်းပဲတရင်သုံးထုတ်တယ်ပေါ့။အဲ့တော့နာတပင်ဝိတာကတို့ကသာသနာတော်နဲ့တန်ဃာတော်ရှင်မြတ်တွေပေါ်မှာဖရာရှင်ပေါ်မှာကျေးဇူးများလွန်းလို့မြတ်စွာဘုရားက25နှစ်တရင်သုံးခဲ့တယ်။ခုလည်းပဲဒီတုတ်တန်ဟာနာတပင်တထေးကြီးကိုကြောင်းပြုပြီးမြတ်စွာဘုရားကဟောကြားခဲ့တယ်။နာတပင်တထေးရဲ့မိသားစုအကြောင်းလေးတွေအားလည်းပဲအလုံးတကာဒကမတွေအတူယူအားကြပွဲကောင်းတယ်ပေါ့မိသားစုတည်ဆောက်ပုံဟာတိတ်ပြီးတော့ခင့်မိတယ်နာတပင်တထေးမှာဇနီးဖြစ်တဲ့ပုံညာလက္ခဏာတေဝီနဲ့သာသမီ၄ယောက်ထွန်ကားတယ်ပေါ့။သာတယောက်သမီ၃ယောက်ထွန်ကားတယ်။သမီ၃ယောက်ကတိတ်ပြီးတော့လိမ္မာရေးချာရှိသလောက်သာတယောက်ဖြစ်တဲ့ကာလာဆိုတဲ့သားကတော့ခတ်ဆိုးဆိုးခတ်ပိပြီးအပေါင်းအသင်းတွေမှားပြီးတော့တိတ်ပြီးတော့ခတ်ဆိုးဆိုးနေခဲ့တယ်ပေါ့။အဲ့တော့နာတပင်တထေးကြီးကသူ့ရဲ့သမီးတွေကတော့လိမ္မာရေးချာရှိတယ်။သာတယောက်ကတော့ဆိုးပြီးနေတော့เจ้าတော်ကိုလည်းပဲမသွားတရားကိုလည်းပဲမနာမနာတော့ငါ့လူเจ้าတကာတယောက်ဖျားရှင်ရဲ့เจ้าတကာတယောက်ရဲ့သားဖြစ်ပြီးတော့မကောင်းမှုတွေလုပ်ကောင်းမှုကြတော့မလုပ်ဖဲနဲ့တေလို့ရှိရင်အပေကြတယ်ဆိုတာမသိတော့ဘူးဆိုပြီးတော့နာတပင်တထေးကြီးကကြံလိုက်တော့နောက်ဆုံးမှငွေတရားပေးပြီးတော့ဥပုသ်ဆောင်ခိုင်းငွေတစ်ထောင်ပေးပြီးတော့တရားနာခိုင်းဒီလိုနဲ့လှုပ်လိုက်တာเจ้ามาตั้วบาเนี่ยတော့ဖုရားရှင်ဆိုတဲ့သူတော်ကောင်းမိကောင်းဆွေကောင်းနေနဲ့ပေါင်းပြီးတဲ့အခါမှာသူတော်ကောင်းစိတ်ဝင်ပြီးတော့တရားတွေနာဗံများတော့နောက်ဆုံးမှာသောတာပန်အရိယသာဝကဖြစ်သွားတယ်တဲ့ဒါလည်းပဲဘုန်းကြီးတို့ဒီမြတ်ရောင်ကြီးမိသားစုတွေသင်္ကန်းစာယူเสียอ่ะနောက်ပြီးတော့အတုယူเสียอ่ะအားကြเสียอ่ะကောင်းတော့ပေါ့နာတပင်တတိယသူ့ရဲ့သာသမီတွေကိုပစ္စည်းအမွေပေးယူပညာလေးသင်ပေးယုံဘွဲဒီဂရီရယုံဒါလောက်ကလေးနဲ့ခြေနဲ့အားရမှုမရှိခဲ့ပါဘူးသူတော်ကောင်းဖြစ်ပြီးတော့မောင်နှမချင်းချင်းပေါ်မှာအနစ်နာခံတဲ့စိတ်တဲ့အခွင့်အရေးအားဖြင့်လည်းပဲကိုကနဲပြီးတော့ယူမယ်လုပ်ငန်းဆိုလို့ရှိရင်ကိုကပို့လုပ်မယ်ဆိုတဲ့အနစ်နာခံတဲ့စိတ်တဲ့မွေးသွားတဲ့သူတော်ကောင်းနောက်ဆုံးမှသူတော်ကောင်းနေတဲ့မှာအရိယာသူတော်ကောင်းသောတာပန်သူတော်ကောင်းကြီးဖြစ်အောင်ပြုလုပ်ဆောင်ရွက်သွားတယ်ဆိုတာဒါဘုန်းကြီးတို့ဗုဒ္ဓဘာသာဝင်မိဘတွေအတူယူเสียအားကြเสียပေါ့ဘုန်းကြီးတို့လောကီမိဘအများစုတွေကသာသမီကိုစာဝနေပြေလျောင်းလုပ်ပြီးတာဝန်ကျေးပြီးဘွဲဒီဂရီလေးတွေတခုခုရအောင်လုပ်ပြီးတာဝန်ကျေးပြီးသူ့ရဲ့လုပ်ငန်းဆောင်တာလေးတွေစာဝနေရအတွက်ပြေလျောင်းလုပ်ပြီးတာဝန်ကျေးပြီးလို့အများစုကယူဆပါတယ်အမှန်ကတော့ဒါလောက်ကလေးနဲ့တာဝန်မကျေးသေးပါဘူးသူတော်ကောင်းစိတ်တွေဝင်ပြီးတော့ဖရာလောင်းစတဲ့သူတော်ကောင်းတွေကြင်ကြံကြိုးကိုအားထုတ်တယ်လို့ကိုယ့်ရဲ့မိသားစုတာဝန်၊ရက်ွက်တာဝန်၊နိုင်ငံနဲ့သာသနာနဲ့လူမျိုးရဲ့တာဝန်တွေကိုထမ်းဆောင်မှဘုန်းကြီးတို့တာဝန်ကျေးပါတယ်။ထမ်းဆောင်နိုင်တဲ့အရေးချင်းတွေဖြည့်ပေးရတယ်တဲ့။သူတော်ကောင်းစိတ်သက်ဖြည့်ပေးရတယ်။သူတော်ကောင်းစိတ်သက်ဆိုတာတကူကောင်းဆန်တဲ့စိတ်သက်ကိုပယ်ဖြောက်ပြီးတော့အနစ်နာခံတဲ့စိတ်သက်ကိုအခြေခံမှသူတော်ကောင်းဆိုတာပိတာပါတယ်။ကိုယ်လည်းပဲနာတပင်တထေးကြီးရဲ့သူ့ရဲ့သားကိုငွေတွေပေးပြီးတော့လှုပ်လိုက်တယ်။နောက်ဆုံးတော့သောတာပန်အရိယသာဝကဖြစ်သွားတယ်တဲ့။နောက်တမီ၃ယောက်ကြတော့လည်းပဲသူကဘလို့ချီးမြှောက်တယ်ဆိုတော့နာတပင်တထေးနဲ့ဝိတာခါတို့ဟာသာသနာတော်မှာတိတ်ပြီးတော့ကြီးညိုတော့အိမ်မှာနေစဉ်နေစဉ်ယဟန်2000လောက် 2000 လောက်ကိုကီလာနာယဟန်တွေအတွက်ဆံပြုတ်စသည်စီစဉ်ပေးတယ်။ခီးသွာယဟန်တော်တွေအတွက်လည်းပဲအိမ်မှာဝင်ပြီးတော့ဖုံးပေးနိုင်အောင်စီစဉ်တာနေ့စဉ်နေ့စဉ်ဆွမ်းခံတဲ့တန်ဃာတော်တွေအတွက်လည်းပဲစီစဉ်တယ်ဆိုတော့အလုံးတန်ဃာ2000လောက်ကိုနေ့စဉ်နေ့စဉ်စီမံရပါတယ်။ဒါပေမဲ့လို့ရက်သေးရွာတဲမှာလည်းပဲတာရည်နာရည်ရှိပြီဆိုရင်နာတပင်တည်းနဲ့ဝိတာခါကိုလူတွေကဖိတ်ကြတယ်။ဘာဖြစ်လို့လဲဆိုတော့နာတပင်တည်းဝိတာခါကတရားတရားရှိတယ်လို့စေနာလဲကောင်းတော့တန်ဃာတော်ရှင်မြတ်တွေသုံးဖုံးပေးရင်လည်းပဲစိတ်တန်းကြဖုံးပေးနိုင်အောင်နင့်နာခံပြီးတော့ဆောင်ကြွဲတက်ကြတော့တန်ဃာတော်ရှင်မြတ်တွေကလည်းပဲနာတပင်တထေးနဲ့ဝိသကစီမံပြီဆိုရင်စိတ်တိုင်းကြဖြစ်ကြတယ်ပေါ့အဲ့တော့အလှရှင်တွေကလည်းပဲနာတပင်တထေးနဲ့ဝိသကကိုအိမ်မှာဖိတ်ပေးပြီးတော့စီမံခိုင်းကြတော့တန်ဃာ2000အတွက်သူတို့အိမ်မှာလုံးမလူမရှိတော့နာတပင်တထေးကဘာလုပ်လဲဆိုတော့သူ့ရဲ့သမီးကြီးဖြစ်တဲ့မဟာသူပ္ပတ္တာကိုသူ့ရဲ့ယာတုထားလိုက်တယ် သူကတော့မျိုးတဲ့ရွာထဲမှာရက်ွက်ထဲမှာလှုပ်ဆရာရှိတာလေးตาရည်နာရည်လေးကုညီပြီးတော့လှုပ်တယ်အေးအေးဆေးဆေးလေးဇိမ်နဲ့မနေပါဘူးအဲ့တော့တမီးကြီးဖြစ်တဲ့မဟာသူပ္ပတာလည်းပဲဖခင်ရဲ့ခြေရာကိုနင်းပြီးတော့တန်ဃာတော်2000အတွက်စီမံတယ်တရားနာတယ်တရားအားထုတ်တယ်ဒီလိုနဲ့လှုပ်လိုက်တာနောက်ဆုံးသူတော်ကောင်းတွေရဲ့တရားစကားကြားနာပံများတော့တရားတွေဘာတွေအားထုတ်လိုက်တာနောက်ဆုံးတော့သောတာပန်ဖြစ်ပြီးတော့အိမ်တော်ကြပြီးတော့ခင်ပွန်းတယ်ရဲ့နောက်လိုက်သွားတယ်ပေါ့နောက်ဒါနဲ့တကသမီးလက်ဖြစ်တယ်သုလသုပ္ပတ္တဝဒီယာရုထာသုလသုပ္ပတ္တာလည်းတန်ဃာတော်ရှင်မြတ်ဒီစီကတ်ဘုရားရှင်စီကတ်တရားနာယူတရားအထုတ်နဲ့သောတာပန်ဖြစ်နောက်ဆုံးအိမ်တော်လောကီလူသားရအိမ်တော်ကြသွားတော့သူ့ရဲ့ခင်ပွန်းတယ်နောက်လိုက်သွားတကတတိယသမီးဖြစ်တဲ့အငယ်ဆုံးသမီးတွေသူမနာဒေဝီကိုဒီယာရုဆက်ထားတယ်သူမနာဒေဝီရလည်းပဲဒီလိုပဲတရားနာတရားအထုတ်ရင်းနဲ့နောက်ဆုံးအမတွေတဲ့တောင်မှညံထက်တော့နှမတ်နှဖို့ဆိုတဲ့တက္ကတာဂါမိမက်တက္ကတာဂါမိဖိုလ်ကိုမျက်မှောက်ပြုတယ်ဒါပေမဲ့လို့ရှေးကံမကောင်းရှာတော့ငငယ်ရွယ်ရွယ်လေးနဲ့လည်းပဲအသက်ဆုံးရှုံးသွားရှာတယ်ပေါ့အဲ့တော့ဆိုလိုတာကနာတပိန်တတိယမိသားစုကကြည့်လိုက်လို့ရှိရင်အနစ်နာခံတဲ့စိတ်တဲ့တကူကောင်းကောင်းဆန်တဲ့စိတ်တဲ့အတ္တတွေတက္ကဒိဋ္ဌိတွေကိုပယ်ရှားပြီးတော့အနစ်နာခံတဲ့စိတ်တဲ့လောကရဲ့ကောင်းကျိုးသာသနာတော်ရဲ့ကောင်းကျိုးကိုဆောင်ရွက်မယ်ဆိုတဲ့စိတ်တက်တွေဟာညီလူမျှလူဖြစ်နေလို့ကြည်ရတဲ့ပုဂ္ဂိုလ်ဘုန်းကြီးတို့စာပေလေးလာတဲ့အခါမှာလည်းတိတ်ပြီးတော့အားကျစရာကြည်ညိုစရာကောင်းပါတယ်။ဒါကြောင့်မို့ဒီနာတပိန်တထေးရဲ့ဇက်ကြောင်းလေးတွေဖတ်လိုက်ပြီးဆိုလို့ရှိရင်မိမိတို့ရဲ့ညယောင်ကြီးမိသားစုတွေပဲကိုယ့်ရဲ့ခြေစဉ်မျိုးဆက်မှာအတ္တကြီးတဲ့တကူကောင်းဆန်းတဲ့မိဘပေါ်မငဲ့များတဲ့ဒါမျိုးသားသမီးတွေမဖြစ်အောင်ငငယ်လေးတွေလက်ကျင့်ပေးရပါတယ်ဒါမှလည်းပဲမိဘတောင်းကြည်တယ်လို့ဒါဘုန်းကြီးကပြောကြုံတယ်ပေါ့အဲ့တော့နာတပိန်တတိယအဲ့ဒီလိုမိသားစုပေါ်မှာလည်းပဲတောင်းကြည်တယ်လို့သာသနာတော်ပေါ်မှာလည်းပဲတောင်းကြည်တယ်ပေါ့နောက်ပြီးတော့သူဟာမြတ်စွာဘုရားထံမှာတရက်ကိုနှစ်ကြိမ်သွားသွားပြီးတော့ဈေးကတ်တယ်မနေ့တစ်ကြိမ်ညနေတစ်ကြိမ်ဈေးကတဲ့အခါမှာလည်းပဲကိုရင်လေးတွေရဲ့ကြောင်းတကာကြီးနဲ့ဂျင်းနေနေတော့ကိုရင်လေးတွေကလည်းလာလို့ရှိရင်သူ့လက်ကိုလှမ်းလှမ်းကြည့်တယ်။သူကလည်းပဲမနှက်ခင်းသွားလို့ရှိရင်စားစရာတောက်စရာလေးတွေယူသွား။ညနေပိုင်းသွားလို့ရှိရင်လည်းပဲဖြိုရည်လေးတွေစတုမရူစတဲ့ထောဘက်စီဥစီပြားကြီးစတဲ့ခြေပစ္စည်းလေးတွေယူပြီးတော့သွားလိမ့်ရှိတယ်။ကိုရင်လေးတွေကလည်းပဲသူ့လာလို့ရှိရင်သူ့လှမ်းကြည့်ပြီးတော့စားစရာလေးတွေကပါတော့ကိုရင်လေးတွေရဲ့သဘာဝခင်မင်နေကြတာပေါ့။ဒါပေမဲ့လို့နာတပင်တထေးဟာဘုန်းကြီးတို့သူရဲ့စိတ်တက်ကတိတ်ပြီးတော့အာနာတက်တယ်တဲ့။ဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားထံနေတိုင်းသာသွားနေတာ။တရားဟောဖို့ရာအတွက်ပြဿနာမေးဖို့ရာအတွက်စိတ်မကူးတဲ့။လျှောက်လဲမလျှောက်ဘူးတဲ့။ဘာဖြစ်လို့လဲဆိုတော့သူရဲ့စိတ်ကူးကဘုရားရှင်ကရှင်ဘီရင်နေပြီးတော့ထွက်လာတယ်ရှင်ဘီရင်မျိုးရိုးပေါ့။နောက်ပြီးတော့ဘုရားဖြစ်တော့လည်းပဲတိတ်ပြီးတော့တိမ်မွေးနှုတ်ညံ့တယ်။ငါကတရားဟောခိုင်းလို့ရှိရင်ငါပေါ်မြန်တရားဟောလို့ငါကပြဿနာမေးလို့ပြဿနာဖြေရလို့ရှိရင်မြတ်စွာဘုရားပင်မန်းတော်မူရှာလိမ့်မယ်မြတ်စွာဘုရားကတိတ်နူးညံ့တယ်အဲ့ဒီလိုတွေးပြီးတော့ကြောင်းရောက်ပြီမယ်လို့ဘုရားမြတ်စွာဘုရားကိုတရားဟောပါလို့တခါမှမလျှောက်ဘူးမေခွန်လည်းပဲတခါမှမမေးဘူးပဲအဲချာချာပါပါလေးဒုက္ခနိဗ္ဗာန်အင်္ဂုတ္တရနိကေမှာသူမေးထားတဲ့မေခွန်လေးတခုခတ်တူတူလေးအလူကံပုဂ္ဂိုလ်ဘယ်နှယောက်ရှိပါသလဲဆိုတော့ဒီမေခွန်လေးတစ်ခုပဲကောင်းကောင်းတွေးရတယ်ပေါ့။ကျန်တဲ့နေရာကတော့မြတ်စွာဘုရားကပဲစစပြီးတော့ဟောမှသူကနာတာပဲ။တိတ်အာနာတက်တယ်သူရဲ့စိတ်တက်ကအဲ့လောက်အာနာတော့လည်းပဲမြတ်စွာဘုရားကတိတ်ပြီးတော့မအာနာစေခြင်းပေါ့။မြတ်စွာဘုရားကလည်းပဲစကားဆက်တိုင်းဘလို့မင်းရှိလေဆိုတော့ဟောရီတတိယခတ်တယ်တဲ့။ငါဘုရားပါရမီဖြည့်ခဲ့တာအသက်နဲ့တူမြတဲ့ဇနီးသမီးဇနီးမယားတွေသမီးသားတွေကိုစွန့်လွတ်ပြီးတော့ငါဘုရားပါရမီဖြည့်ခဲ့တယ်။နောက်ပြီးတော့မျက်လုံးတော်တွေကိုထုတ်တာလှူတာဆိုလို့ရှိရင်လေမိုးဘော်ကကြေတရာတွေရှုံးလောက်အောင်ငါဘုရားထုတ်ပြီးတော့လှူခဲ့တယ်။နောက်ပြီးတော့အသွေးတွေလှူခဲ့တာဆိုရင်လေသမုဒ္ဒရာ၄ဆင်းထဲမှာရှိတဲ့ရေတွေနဲ့တောင်မှ၄သိန်းချီနဲ့ကဘာတသိန်းအတွင်းမှာမြောင်းနေတဲ့။ငါဘုရားဒီလိုပါရမီတွေဖြည့်ခဲ့တာဟာတတ္တဝါတွေကိုအသိဉာဏ်ဖြန့်ဝေဖို့တရားဟောဖို့အတွက်တရားဟောလိုက်လို့ရှိရင်တရားနာပြီးတော့သူတော်ကောင်းတွေဖြစ်ကုန်မယ်အင်ကုလိမာလလူပုဂ္ဂိုလ်မျိုးဆိုလို့ရှိရင်မိခင်ကိုတတ်မဲ့ဇဲဇဲကြီးမှမြတ်စွာဘုရားကတရားဟောလိုက်တဲ့အတွက်တရားသူတွေရပြီးတော့အဲ့ဒီကံကြီးထိုက်ပြီးတော့ငရဲကြမဲ့ဘေးကလွတ်ပြီးတော့နိဗ္ဗာန်စံဝင်သွားရတယ်ပေါ့ငါဘုရားကအဲ့ဒီလူအသိဉာဏ်တွေဖြန့်ပြူးဖို့အတွက်တရားဟောဖို့အတွက်ဘုရားဖြစ်အောင်လုပ်ခဲ့တာတဲ့ဒါလေးရတယ်ပဲသိပြီးတော့ကြည်ညိုစရာကောင်းပါတယ်မြတ်စွာဘုရားကလည်းပဲသိပြီးတော့ကြည်ညိုစရာကောင်းပါတယ် ရသဗျာရဲ့ရည်ရွယ်ချက်ဟာကြောင်းမြန်ပြန်လိုက်လို့ရှိရင်ဖျားဖြစ်လာတဲ့အခါမှာလူမင်းနမင်းဗြဟ္မာနေနေရပူဇော်တာကိုဇိန်ကြကြအဲ့ဒီလိုဇိန်ကြကြခံယူဖို့အတွက်ဖျားဖြစ်ခဲ့တာမဟုတ်ဘူးဖျားဖြစ်အောင်လုပ်ခဲ့တာမဟုတ်ဘူးဆိုတာဘုန်းကြီးတို့ဒါပြောင်းမြန်နေရခြင်းတွေးပြီးတော့ကြည်ညိုလို့ရတယ်ပေါ့အများစုပုဂ္ဂိုလ်တွေကစီးပွားရေးရှာတယ်ဆိုလို့ရှိရင်ဇိန်ခံစားဖို့စံစားဖို့ခံစားဖို့ပညာချက်ကြီးတွေဖြစ်လို့ရှိရင်လည်းပဲအပူဇော်ခံယုံတတ်တဲ့ဒါမျိုးဖြစ်ဖို့ဆိုတဲ့ရည်ရွယ်ချက်တွေဟာပုထုဇဉ်တွေတဘာဝဖြစ်ပေါ်တတ်တယ်ပေါ့မြတ်စွာဘုရားကတော့မဟုတ်ဘူးငါဖျားဖြစ်အောင်လုပ်ခဲ့တာဒီလိုပူဇော်ခံဖို့သူများတွေလူတန်းသားလေးတွေဇိန်နဲ့စားတော့အိတ်နေဖို့ဒါမျိုးမဟုတ်ဘူးတဲ့ငါဖျားကအသိဉာဏ်တွေဖြန့်ဝေခြင်းလို့တရားတွေဟောခြင်းလို့သာသနာတော်ကြီးကိုမှီပြုပြီးလူနဲ့ပြန်မှာတတ္တဝါတွေချမ်းသာစေဖို့အတွက်ငါဖျားကပါရမီတွေဖြည့်ခဲ့တာတဲ့ခုတော့နာထပင်တတိယငါဖျားကိုအာနာလို့ဆိုပြီးတော့မဆောင်လျှောက်တဲ့နေရာဆောင်လျှောက်တယ်အာနာလို့ပြဿနာလည်းမမီတရားလည်းမဟောဘူးငါဖျားကိုမဆောင်လျှောက်တဲ့နေရာလာပြီးတော့စောင့်ရှောက်နေကြတယ်ဆိုပြီးမြတ်စွာဘုရားကလည်းနာထပင်တတိယကိုအားမရဘူးပေါ့ဒါကြောင့်မို့ယခုတုတ်တန်ချမ်းသာလေးမျိုးတရားကိုလည်းပဲမြတ်စွာဘုရားကနာထပင်တတိယကိုတရက်နှစ်ချိန်မြတ်စွာဘုရားဆိုင်ချင်ကတ်တဲ့အခါမှာနာထပင်တတိယမေးမမေးဘူးဆိုတာသိတော့ကိုတော်တိုင်မက်တီတရားကိုတနာစောင့်ရှောက်ချီးမြှောက်တဲ့နေနဲ့ဟောကြားခဲ့တယ်ပေါ့အတာကိုအနာတပိန္ဒီကောကပတိရေနာဘဂဝါတိနုပတင်ကမိဥပတင်ကမိတဝါဘဂဝန္တံပြီးဝါတေတဝါဤကမန္တန်နိတိတိတဲ့အခါတပအဲ့ဒီလိုပဲမြတ်စွာဘုရားချီးတဲ့ဒီမှာနာတပိန္ဒတိရချင်းကပ်လာတယ်ပေါ့ချင်းကပ်လာပြီးတော့ထီချင်းကြီး၅ပါးနဲ့ရိုးရိုးတေးတေးရှစ်ခိုးတယ်ပေါ့လက်ချေနှစ်ဖူးတံတောင်းတူအောက်မှာထီးပြီးတော့ကြကြနာနာရှစ်ခိုးတယ်ပြီးတယ်လည်းမရှစ်ခိုးဘူးပေါ့ရှိခိုးပြီးတဲ့အခါမှာဧကမန္တန်နိတိတိတဲ့တင်းတင်းလျောက်ပဲတခုသောရက်မှာထိုင်နေတဲ့တင်းတင်းလျောက်ပဲတခုသောရက်ဆိုတော့ဘုန်းကြီးတို့ဝေနီလေးညာမြင်မောက်ရာနဲ့မျက်နာချင်းအနောက်ကျောရက်ဟူဆိုတဲ့မြတ်စွာဘုရားကိုယ်လေးစားတဲ့ပုဂ္ဂိုလ်နဲ့မဝေလွန်းတဲ့အရက်မနီလွန်းတဲ့အရက်ကိုယ်လေးစားတဲ့ပုဂ္ဂိုလ်ရဲ့လေးညာမကြတဲ့အရက်ကိုယ်လေးစားတဲ့ပုဂ္ဂိုလ်ရဲ့မမြင့်တဲ့နေရာအရက်နောက်ပြီးတော့ကိုလေးစားတဲ့ပုဂ္ဂိုလ်ရဲ့မျက်နှာချင်းဆိုင်ကက်ကက်နောက်ကျောရက်ဒါမျိုးတွေအပြစ်တွေကိုရှောင်ထွားပြီးတော့ထိုင်တာကိုခေါင်းကြီးတို့စာပေမှာတင့်တင့်လျောက်ပတ်စွာထိုင်ခြင်းလို့ဒီလိုခေါ်ပါတယ်ခုလည်းပဲနာတပင်တတိယမြတ်စွာဘုရားရဲ့မနီလွန်းမဝေလွန်းမြတ်စွာဘုရားရဲ့မမြင့်တဲ့နေရာမြတ်စွာဘုရားရဲ့လေညာမကြတဲ့နေရာရှစ်တက်တဲ့မျက်စိနဲ့ဒါတိုက်ကြည့်လို့ရတဲ့နေရာလည်းမဟုတ်နောက်ကျောလည်းမဟုတ်ဒီလိုအပြစ်လွတ်တဲ့နေရာလေးမှာထိုင်နေတယ်ဆိုရင်မြတ်စွာဘုရားကဧကမန္တန်နိသိဏံကိုအနာတပိန္ဒိကံကာပတိံဘဂဝါဧတတဝောစာတဲ့အဲ့ဒီလိုထိုင်နေတယ်ဆိုလို့ရှိရင်ပဲမြတ်စွာဘုရားကဟောဒီတထေရတော့ငါဘုရားတရားမဟောလို့ကတော့ तू ဟာထိုင်နေမှာပဲတရားဟောဖို့တိုက်တွန်းမှလည်းမဟုတ်ဘူးပြဿနာလည်းပဲမေးမှလည်းမဟုတ်ဘူးဆိုပြီးတော့မြတ်စွာဘုရားကတနာဆောင်လျှောက်ချီးမြှောက်တဲ့အနေနဲ့သူ့ရဲ့ကြောင်းတကာသာသနာတော်ကိုသိပြီးတော့ကျေးဇူးများတဲ့တကာဖြစ်လို့မြတ်စွာဘုရားကဟောဒီချမ်းသာလေးမျိုးတရားဆိုတဲ့အမည်ရတဲ့ဒီတရားကိုဟောကြားခဲ့တာပဲဘယ်လိုဟောလိုက်လဲဆိုတော့စတ္တရီမာနိကာပတိဒုက္ခာနိအဓိကမနိယာနိကိနာကာမဘဝိနာကာလိနာကာလံသမေနသမယံဥပါဒါယာကာပတိအနာတပိန်တတိကာလိနာကာလံသင့်လျောသောခါတိုင်းခါတိုင်းကိုသမေနသမယံကောင်းမြတ်တဲ့ချိန်တိုင်းချိန်တိုင်းကိုဥပါရာယအကြောင်းပြု၍ကိနာကာမဘဝိနာကာမဂုံခံစားနေကြတဲ့လူ့အကြောင်းမျိုးကောင်းသားမျိုးကောင်းသမီးတီအဓိကမဏိယာနိယတင်ယတိုက်ကုံသောရအောင်ကြိုးစားတိုက်ကုံသောဒုက္ခာနိချမ်းသာတို့သည်ဣမာနိစတ္တာရိဤလေးမျိုးတို့ပင်သည်ဤတီတို့ဘဂဝါသုံးလောကထိုတာရှင်တော်မြတ်ဖျားသည်အနာတပိန္ဒိကံကာပတိအနာတပိန္ဒီတဲ့တထေကြီးကိုအဝောစာကရုဏာရှိသောပညာအားဖြင့်ဟောကြားတော်မူခဲ့ပါသည်တည်အဲ့ဒီလိုထိုင်နေဆိုလို့ရှိရင်ပဲမြတ်စွာဘုရားကသူ့ရဲ့သာသနာပေါ်မှာကျေးဇူးများတဲ့ဖျားရှင်ပေါ်မှာကျေးဇူးများတဲ့တန်ဃာတွေပေါ်မှာတိတ်ပြီးတော့ကျေးဇူးများတဲ့နာထပင်တထေးကြီးကိုရေရှည်အတွက်မျှော်ကိုပြီးတော့ဒီချမ်းသာလေးမျိုးတရားကိုမြတ်စွာဘုရားကဟောကြားခဲ့ပါတယ် အဲ့တော့ဒီတရားကိုဟောကြားလိုက်တဲ့အခါမှာရှင်အာနန္ဒာကနောက်ထပ်မှတ်သားပြီးတော့တန်ခိုင်းသားတင်းတဲ့အခါရှင်မကတ္တပကမေးလို့ရှင်အာနန္ဒာကဒီသုတ်တံကိုပြန်ပြီးတော့ဖြေဆိုခဲ့တယ်ပေါ့အဲ့ဒီလိုဖြေဆိုခဲ့တဲ့အားဒီကိုတန်ခိုင်းသားတင်းမထေရီဆောင်ရွက်ခဲ့တယ်တန်ခါတော်ရှင်မြတ်ဒီနှစ်ပေါင်း 2550 တိောပရိယတိသာသနာတော်ဤမကွယ်ပြောက်အောင်ဆိုပြီးတော့ခုနောက်စာတင်တိုက်အဆက်ဆက်ဆရာတော်ဒီဆောင်ရွက်ခဲ့လို့ဘုန်းကြီးတို့လည်းပဲဒီတရားကိုလေ့လာပြီးတော့ယနေ့မြတ်ရောင်ကြီးမိသားစုကိုဓမ္မဒါနဖြစ်နေပြန်လည်ပေးအပ်ခြင်းဖြစ်တယ်ပေါ့မူရင်းကတော့အဲ့ဒီနာတပိန်တထေးကိုမြတ်စွာဘုရားကဟောကြားခဲ့တာပဲအဲ့တော့တထေးတဲ့သင်တို့ဟာလူဘဝမှာနေကြတယ်သာသနာဘောင်မှာဝင်ရောက်ပြီးတော့ယဟန်လည်းပဲမပြုတ်နိုင်ဘူးဘိက္ခုနီဖြစ်တဲ့သီလရှင်တွေလည်းပဲဘိက္ခုနီမဝတ်နိုင်သီလရှင်လည်းမဝတ်နိုင်ဘူးခုခေတ်လူပြောရင်အဲ့ဒီလိုလူဘဝမှာနေတဲ့မျိုးသားမျိုးသမီးတွေဟာတဲ့အခွင့်တင်တိုင်းအခါတင်တိုင်းကြိုးစားပြီးတော့ရှာဖွေရမယ့်ချမ်းသာဟာ၄မျိုးရှိတယ်တဲ့လူဖြစ်လာလို့ရှိရင်တော့ဒီချမ်းသာ၄မျိုးကိုရှာကိုရှာရမှာပဲတဲ့အဓိကမဏီယာနေရတဲ့ရထိုက်ကုန်တော့ရအောင်ကြိုးစားထိုက်ကုန်တော့တဲ့လူဖြစ်လာလို့ရှိရင်အခွင့်တင်ရင်ဒီချမ်းသာ၄မျိုးရအောင်ရှာရမှာပဲတဲ့တန်ဃာတွေဖြစ်လာလို့ရှိရင်တော့ဒီ၄မျိုးလုံးမလိုအပ်ဘူးပေါ့ယဟန်တော်ဒီဆိုလို့ရှိရင်လည်းပဲဒီလေးမျိုးလို့မလိုအပ်ပေမဲ့လူဖြစ်လာလို့ရှိရင်တော့သားရေးသမီးရေးနောက်ပြီးတော့ရဲရဲရွာရေးနိုင်ငံရေးလူမှုရေးသာသနာရေးအရေးပေါင်းများစွာရှိနေတော့ချမ်းသာလေးမျိုးကိုရအောင်ကြိုးစားပါလို့မြတ်စွာဘုရားကသူ့ရဲ့ကြောင်းတကားကိုမိန့်တော်မူတယ်ပေါ့အဲ့တော့ချမ်းသာလေးမျိုးကဘာလဲဆိုတော့ကတမာနီစတ္တာရိအထိတုက္ကံဘောဂတုက္ကံအာနနယတုက္ကံနဝိဇတုက္ကံအထိတုကံရှိတယ်ရှိတယ်ဟုစိတ်ကူးရင်ဖြစ်တော့ချမ်းသာ၎င်းဘောဂတုကံစီစဉ်ဥစ္စာကိုခံစားရင်သုံးဆောင်ရင်ဖြစ်တော့ချမ်းသာ၎င်းအာနန္ဒယတုကံကြွေမီမရှိဟုစိတ်ကူးရင်ဖြစ်တော့ချမ်းသာ၎င်းအနာဝိဇာတုကံအပြစ်မရှိဟုစိတ်ကူးရင်ဖြစ်တော့ချမ်းသာ၎င်းဒီတဲ့တတိတဲ့သင်တို့လူတကာတကမတွေဆိုတာအရေးပေါင်းများစွာရှိနေတဲ့အတွက်ခုငါဖျားဟောပြမယ်ချမ်းသာ၄မျိုးကိုအခွင့်သင့်လို့ရှိရင်ကြိုးစားအားထုတ်ပါတဲ့နံပါတ်၁ချမ်းသာပါလဲဆိုတော့အထီတုကံရှိတယ်ရှိတယ်ဟုစိတ်ကိုရင်ဖြစ်တော့ချမ်းသာ၎င်းတဲ့အချင်းချုပ်ကပါလဲဆိုတော့တရားသဖြင့်စီးပွားဥစ္စာတွေကိုရှာဖွေပါတဲ့လူဖြစ်လာမှတော့ဘုန်းကြီးလူသွားပြီးတော့မနေနဲ့လို့ဒီလိုဒိဋ္ဌိပြောတာပါပဲလူဖြစ်လာလို့ရှိရင်ကိုယ်မှာသာသမီတွေရှိတယ်မိဘတွေရှိတယ်မိဘတွေဆိုလို့ရှိရင်လည်းပဲမတာပိတုဥပဋ္ဌာနံမိဘကိုပြုစုလိုချင်ခြင်းဟာမင်္ဂလာတပါမင်္ဂလာဆိုတာဘုန်းကြီးတို့နိဗ္ဗာန်ရောက်ကြောင်းဖြစ်ပါတယ်ပௌဒ္ဒတာရတတင်ကဟောသာသမီဇနီးများတွေရှိနေလို့ချင်းသူတို့ကိုတရားတစ်ဖြင့်ရှားပွေကြွေးမွေးပြုစုစောင့်ရှောက်တာမင်္ဂလာတပါမင်္ဂလာဆိုတာနိဗ္ဗာန်ရောက်ကြောင်းတရားပါပဲအဲ့တော့စီးပွားရေးတွေမှမရှိဘူးဆိုရင်မိဘဘယ်လိုလုပ်ပြီးတော့ပြုစုလှုပ်ကြွေးမလဲသာသမီတွေကိုဘယ်လိုလုပ်ပြီးတော့ချီးမြှောက်ထောက်ပံ့မလဲဒါကြောင့်မို့ဒီလိုချီးမြှောက်ထောက်ပံ့နေတာတရားတစ်ဖြင့်လုပ်လို့ရှိရင်မြတ်စွာဘုရားကမင်္ဂလာတွေပါတဲ့နိဗ္ဗာန်ရောက်ကြောင်းတရားတွေပါပဲ။ဒါကြောင့်မို့အထိတုက္ကံငါမှရှိတယ်ရှိတယ်ဟုစိတ်ကူးရင်ဖြစ်တော့ချမ်းသာတဲ့။ဒါလည်းပဲတရားတစ်ဖြင့်စီးပွားဥစ္စာတွေရှာမှဒီလိုတရားတစ်ဖြင့်စီးပွားဥစ္စာတွေရှာပြီးတော့ကိုယ်မှရှိပြီဆိုလို့ရှိရင်တွေးလိုက်တိုင်းတွေးလိုက်တိုင်းဝမ်းမြောက်ခြင်းနှစ်သက်ခြင်းဆိုတဲ့ချမ်းသာကိုခံစားရတယ်တဲ့။ဒါလည်းပဲပထမချမ်းသာပေါ့။အဲ့တော့မြတ်စွာဘုရားကဒီစကားကိုမိန့်တော်မူတဲ့အခါမှာယနေ့ညယောင်ကြည်မိသားစုဒါလေးကိုနည်းနည်းစဉ်းစားကြည့်ခြင်းနဲ့ပေါ့အဲ့တော့မြတ်တချို့ကပြောကြတယ်မြတ်စွာဘုရားရဲ့တရားတော်တွေဟာလိုက်နာကျင့်သုံးလို့ရှိရင်မဟုတ်ဘူးနိဗ္ဗာန်လောကုတ္တရာအတွက်တော့ဖြစ်ပါရဲ့စီးပွားရေးတွေကြရတယ်လို့ဒီလိုတချို့ကပြောကြတယ်မဟုတ်ပါဘူးမြတ်စွာဘုရားကဒီမှာနာတပိန်တထေးဆိုတာလေဘုန်းကြီးတို့ပုထုဇဉ်ရိုးရိုးတောင်မဟုတ်တကယ့်သောတပန်အရိယာတာဝကအကြောင်းတကားကြီးပါဟောကြားနေတဲ့ပုဂ္ဂိုလ်ကမြတ်စွာဘုရားမြတ်စွာဘုရားကနာတပိန်တတိကိုသင်အရိယာပုဂ္ဂိုလ်ဖြစ်နေပြီစီးပွားဥစ္စာတွေမရှာနဲ့လို့မြတ်စွာဘုရားကမဟောပါဘူးတရားတစ်ဖြင့်ရှာဖွေရတယ်လို့ဒီလိုပဲဟောပါတယ်တချို့နေရာတွေမှာဆိုရင်မြတ်စွာဘုရားကကုံတယ်လို့လို့ရှိရင်ဘလို့အင်္ဂါဒီနဲ့ပြည့်စုံရတယ်ဘလို့အင်္ဂါဒီနဲ့ပြည့်စုံရင်ကုံတယ်လို့ရှိရင်ရှုံးတတ်တယ်ဘလို့မိတ်ဆွေတွေနဲ့ပေါင်းရတယ်စသဖြင့်ကြီးပွားရေးတွေဟောခဲ့တာအများကြီးပါဒါဟုတ်တချို့ပုဂ္ဂိုလ်တွေကတရားတော်တွေကိုတည်တည်ချာချာမလေ့လာတော့မြတ်စွာဘုရားရဲ့တရားတော်တွေကျင့်သုံးလို့ရှိရင်စီးပွားရေးကြတတ်တယ်။ဒါမျိုးတွေယူဆပြီးတော့တရားဘက်လိုက်စားသွားရင်စီးပွားရေးမဖြစ်တော့ဘူး။ဒ ဒါမျိုးလေးတွေကောက်ချက်ချတာဘုန်းကြီးတို့စာပေမနှံ့ဆက်လို့ပြောတာလို့ဒီလိုသဘောပေါက်စေခြင်းပါတယ်တချို့ကြတော့လည်းပဲရှိတယ်ပေါ့ဘာရှိလဲဆိုတော့မိဘတွေရှိတယ်သားသမီးတွေရှိတယ်သားသမီးတွေမှာဇနီးမယားတွေမှာဆင်ဆင်ရဲရဲနဲ့နေကြတယ်မိဘတွေကလည်းပဲဆင်ဆင်ရဲရဲနေကြတယ်သူကပြုစုလုံကျွေးဖို့တော့စိတ်မကူဘဇက်ကတော့ပရိဒီကိုင်းပြီးတော့အိဋ္ဌဒုက္ခနတ္တတွေနဲ့ပြောပြီးတော့စီးပွားရေးဆိုတာအိဋ္ဌပါကွာမြတ်စွာဘုရားကအိဋ္ဌဟောတာဒါတွေရှားစရာမလိုပါဘူးဇနီးမယားတွေသတိသားတွေကြည်လိုက်တော့အောက်တန်းကြလို့မိဘတွေကြည်လိုက်တော့လည်းပဲဆင်းရဲနှွမ်းနေလို့ဒါမျိုးဟာမြတ်စွာဘုရားရဲ့အလိုမကြပါဘူးမြတ်စွာဘုရားကကို့မှာတာဝန်ရှိတယ်သာသမီဇနီးမယားတွေကိုတရားသဖြင့်ချီးမြှောက်ထောက်ပံ့တာဟာမင်္ဂလာတရား38ပြာမင်္ဂလာတွေမှာဒါနိဗ္ဗာန်ရောက်ကြောင်းတရားလို့ဟောထားရှိပါတယ်မိဘတွေကိုတရားသဖြင့်ပြုစုလုပ်ကြွေးတာဟာဘုန်းကြီးတို့မင်္ဂလာဒီမင်္ဂလာလည်းပဲနိဗ္ဗာန်တည်းထောက်ပံ့ဖြစ်တယ်လို့ဟောကြားထားတယ်ဒါဟုတ်ပဲတချို့ရဲ့ရွာတွေမှာကိုယ်ကပြင်းတာကိုပြင်းတယ်လို့မပြောဘဲနဲ့နေဆာဒုက္ခနတ္တဆိုပြီးတော့ဗဇက်ကပြောလက်ကပရိကံပြီးတော့ဘာမှမလုပ်ဘဲနဲ့သမီးသားတွေဇနီးမယားတွေမိဘတွေကြတော့မျက်နှာငယ်လေးနဲ့ကိုကိုတိုင်စားတောက်လုံနေကြတာဒါလည်းပဲမြတ်စွာဘုရားရဲ့တရားတော်နဲ့မညီဘူးလို့ဟောဒီတုတ်တံကိုကြည့်ပြီးတော့ဘုန်းကြီးတို့ပြောလို့ရပါတယ်ဒါကြောင့်မြတ်စွာဘုရားကလူဖြစ်လာလို့ရှိရင်အရေးပေါင်းများစွာရှိတဲ့အတွက်တရားတစ်ပြည့်စီးပွားဥစ္စာရှာရမယ်ရှာလာလို့ရှိလာလို့ရှိရင်တွေးလိုက်တိုင်းတွေးလိုက်တိုင်းမှာစိတ်ချမ်းသာမှုတွေဖြစ်ပေါ်လာတယ်ဒီချမ်းသာကိုလည်းပဲလူဖြစ်လာလို့ရှိရင်ရအောင်ကြိုးစားပါတဲ့နောက်ဒုတိယချက်ကဘာလဲဆိုတော့ဘောဂတုကံစီစဉ်ဥစ္စာကိုခံစားရင်းဖြစ်တဲ့ချမ်းသာ၎င်းတဲ့အဲ့ဒီလိုစီစဉ်ဥစ္စာတွေရလာပြီဆိုလို့ရှိရင်လည်းပဲဘုန်းကြီးတို့ဖျားတဲတဲ့အခါထီတင်တဲ့အခါအိမ်ချောက်တဲ့အခါမှာညံဆိုတာရှိပါတယ်ဉာဏ်ဆိုတာကဘုန်းကြီးတို့မရှိမဖြစ်လိုအပ်တဲ့ပစ္စည်းပဲဉာဏ်ကိုအသုံးပြုပြီးတော့ထီတော်တင်မယ်ဉာဏ်ကိုအသုံးပြုပြီးတော့ဖျားတဲမယ်ဉာဏ်ကိုအသုံးပြုပြီးတော့တိုက်တာတွေထောက်မယ်ဒါပေမဲ့လို့ဒီဉာဏ်ဟာကိုးကွယ်ဖို့မဟုတ်ပါဘူးအဲ့တော့ဒီပစ္စည်းဥစ္စာဆိုတာလည်းမြတ်စွာဘုရားကရှာဖွေရမယ်တဲ့တရားတစ်ပြည့်ဒါပေမဲ့လို့ဒီပစ္စည်းဥစ္စာကြီးတွေကိုဖတ်တွေ့ပြီးတော့ငါဟာဆိုပြီးတော့ဒီငွေတွေကိုကိုးကွယ်သွားလို့ရှိရင်လည်းဒီပုဂ္ဂိုလ်ကအယူမှားသွားတတ်တယ်ဒီငွေတွေကိုညံလို့အသုံးချပြီးတော့ကိုယ့်ရဲ့သာသမီတွေဇနီးမယားတွေမိတ်ဆွေတွေမိဘတွေယဟန်တန်ခါသာသနာတော်အတွက်အသုံးချရတယ်တဲ့ညံလို့အသုံးပြုပြီးတော့ကိုယ့်ဘဝကိုမြင့်တက်အောင်ပါရမီတွေအဖြစ်နဲ့ပြောင်းလဲပြရတယ်လေဒီငွေတွေရှာတော့ရှာပါရဲ့ယောက်ျားတစ်ယောက်ဟာအိမ်လေးပါးလေးဆောက်တဲ့အခါဖခင်တွေထီတင်တဲ့အခါညံလို့ပြီးတော့ဒီညံကြီးကိုကိုယ့်ကိုယ်ရာဖြစ်နဲ့ထားရင်ဒီပုဂ္ဂိုလ်ဟာအယူပဲဖြစ်မှာပဲအဲ့ဒီလိုပဲပစ္စည်းဥစ္စာတွေရှားပြီးတော့သာသနာအတွက်လည်းပဲမတုံလူမှုရေးတွေအတွက်လည်းပဲမတုံသာသမီတွေမိဘတွေအတွက်လည်းပဲမတုံဒါကြီးကိုဖတ်တွေ့ပြီးတော့ညံလို့ကိုယ်ကိုယ်ထားရင်လည်းပဲဒီပုဂ္ဂိုလ်ဟာဒီဘောဂဒုက္ခဆိုတဲ့စီးစင်ဥစ္စာကိုခံစားခြင်းကြောင့်ဖြစ်တဲ့ချမ်းသာကိုရမှာမဟုတ်ဘူးတဲ့ပေလို့ရှိရင်ဒီပုဂ္ဂိုလ်ဟာအပေတောင်ရောက်သွားနိုင်တယ်ပေါ့ဒါကြောင့်မို့ဒီရလာလို့ရှိရင်လည်းပဲတရားမြတ်တာဆိုတာသုံးဆောင်ခံစားရတယ်ဒီခံစားခြင်းဆိုတဲ့ချမ်းသာကိုလည်းပဲလူတကာတကာမတွေကကြိုးစားရှာယူထိုက်တယ်ဆိုပြီးတော့ဒုတိယချမ်းသာကိုမြတ်စွာဘုရားကအနာထပင်တတိယကိုဟောကြားခဲ့တယ်ပေါ့နောက်တတိယချမ်းသာကဘာလဲဆိုတော့အာနနေယဒုက္ခံကြွေးမိမရှိဘူးစိတ်ကူးရင်ဖြစ်သောချမ်းသာ၎င်း ਨੇ ကြွေးကင်းတာလည်းပဲချမ်းသာတစ်မျိုးပဲကြွေးကင်းအောင်နေတဲ့သူများအကျွေးတွေတင်လို့ရှိရင်ကိုကထိုးချံထွေတာပြီးတော့တုံးပြီးတော့မြဲမြဲဆက်ပြစ်လိုက်တယ်အကျွေးကင်းအောင်လည်းပဲစာဝတ်နေရည်တွေမှာတင်းတင်းရောင်ရဲပြီးတော့ရှိတာလေးနဲ့စားပြီးတော့ပြန့်ပြတ်တတ်တတ်လောက်ရတယ်အကျွေးတင်းအောင်မလောက်ရဘူးလေလှူတဲ့တန်းနဲ့ခါးတွေမှာလည်းပဲသူများမြောက်ပေးတိုင်းအကျွေးတွေဘာတွေမလုံနေတယ်ကျွေးတင်တာကလည်းပဲချင်းရဲချင်းတစ်မျိုးပဲတဲ့ဒါကြောင့်မို့လူဖြစ်တဲ့မျိုးသားမျိုးသမီးတွေကကျွေးကင်းတဲ့ချမ်းသာကိုလည်းပဲရအောင်ကြိုးစားကျွေးကင်းရင်လည်းပဲချမ်းသာတစ်မျိုးပဲဆိုပြီးတော့မြတ်စွာဘုရားကမဟာကရုဏာတော်ရှေ့ထားပြီးတော့သူ့ရဲ့ကျောင်းတကာနာထပင်တတိယကိုကျွေးတင်ပါစို့လို့ဟောကြားတော်မူခဲ့တယ်ပေါ့ဒါကတတိယချမ်းသာအဲ့တော့ပြန်ပြောမယ်နံပါတ်၁ကအထိတုခတရားတစ်ပြင်ရှာလို့ရှိရင်ကိုယ်မှာရှိလာပြီဆိုရင်ဒါရှိတယ်ရှိတယ်လို့တွေ့တိုင်းချမ်းသာတစ်မျိုးကိုခံစားရတဲ့ချမ်းသာနံပါတ်၂ကဘောဂတုခစီစဉ်ဥစ္စာတွေရှာပြီးတော့ဒီစီစဉ်ဥစ္စာတွေကိုအသုံးချပြီးတော့မိသားစုတွေတိုင်းပြည်နဲ့လူမျိုးတွေကိုချမ်းသာအောင်လုပ်ပြီးတော့ကိုယ့်အတွက်လည်းပဲပါရမီတွေဖြစ်နေတုံးချရတယ်။ဒီလိုစွန့်လွတ်ချင်းကြောင်ဖြစ်တဲ့ချမ်းသာကိုလည်းပဲခံစားအောင်ကြိုးစားရတယ်။နံပါတ်၃ကြွေးကင်းတဲ့ချမ်းသာဒီကြွေးကင်းတဲ့ချမ်းသာလည်းပဲစာဝတ်နေနာဝိဇ္ဇဒုက္ခ နာဝိဇ္ဇဒုက္ခဆိုတာဘာလဲဆိုတော့အနာဝိဇ္ဇဒုက္ခအပြစ်မရှိဟုစိတ်ကူးရင်ဖြစ်တော့ချမ်းသာ၎င်းနဲ့ကိုယ့်ရဲ့ကာယကံခန္ဓာကိုယ်နဲ့ပြုလုပ်တဲ့အမှုဝစီကံနှုတ်နဲ့ပြောတဲ့အမှုမနောကံစိတ်နဲ့ကြံတဲ့အမှုအဲ့ဒီကိုနှုတ်စိတ်နဲ့သူတပါးပေါ်လည်းပဲမထိကြိုက်အောင်ကိုယ်ပေါ်မလဲပဲမထိကြိုက်အောင်အပြစ်ကင်းအောင်နေတဲ့ချမ်းသာကိုအနာဝိဇ္ဇဒုက္ခလို့ခေါ်ပါတယ်အဲ့ဒီချမ်းသာလည်းပဲတိတ်ပြီးတော့အရေးကြီးတယ်တဲ့ဒီချမ်းသာကိုလည်းပဲလူဖြစ်လာလို့ရှိရင်ကြိုးစားအားထုတ်ပါလို့မြတ်စွာဘုရားကနာထပင်တတိကိုအကျဉ်းချုပ်ဟောတယ်ပေါ့ဂါပတိအင်ရှင်တတိကိနာကာမဘဝိနာလူ့အကြောင်းဖြစ်တဲ့မျိုးကောင်းသားမျိုးကောင်းသမီးသည်အဓိကမဏိယာနိယတင်ရထိုက်ကုန်သောရရှိအောင်ကြိုးစားရှာဖွေတိုက်ကုန်သောဒုက္ခနိချမ်းသာတို့သည်ဤမာနိစတ္တာရီဤလေးမျိုးတို့ပင်သည်ဣတိတုဘဂဝါသုံးလောကထုတ္တရှင်တော်မြတ်ဗျာသည်အနာတပိဏိကံကပတိယနာတပိဏိတဲ့အကြောင်းတကားတည်းကြီးကိုအဝောစာကရုဏာရှည်သွာပညာအဖြင့်ဟောကြားတော်မူခဲ့ပါပြီတတိအဲ့တော့မြတ်စွာဘုရားကသူဟောကြားလိုက်တဲ့ဒီချမ်းသာလေးမျိုးကိုတထေကြီးကသိနားမလည်မှဆိုတော့မြတ်စွာဘုရားကကိုတော်တိုင်းပဲအကျေချဲ့ပြီးတော့ဟောကြားခဲ့တယ်ပေါ့အဲ့တော့ကတမင်ဇာကာပတိအဋ္ဌိတုခံတဲ့တထေကြီးတဲ့အဲ့ဒီစည်းစိမ်ဥစ္စာတွေကိုတရားတစ်ဖြင့်ရှားဖွေရမယ်ရှားဖွေလို့ရှိလာလို့ရှိရင်စိတ်ချမ်းသာမှုဖြစ်တယ်ဒီချမ်းသာကိုလည်းပဲရအောင်ကြိုးစားရမယ်ဆိုတဲ့အထက်မှာအဋ္ဌိတုခံပြီးတော့ကိုတော်တိုင်းပဲအကျေပြန်ပြီးတော့ဖြေခဲ့တယ်ပေါ့ဣဒာဂါပတိကူလဗုဒ္ဓတဘောဂါဟွန်တိဥဋ္ဌာနာဝိရိယာတိကတာပါပလာပရိစိတာတေတာဝခိတာတံမိကာဓမ္မလတ္တာတဲ့ဂါပတိနာတပိန်တတိဣဒာဤလောက၌ကူလဗုဒ္ဓတအမျိုးကောင်းသားမျိုးကောင်းသမီးဤဥဋ္ဌာနာဝိရိယာတိကတာထာကြလုံးလဝိရိယကြောင့်ရကုန်သောပါပလာပရိစိတာလယုံအာကိုဖြင့်စီပူးစုဆောင်ထားကုန်သောတေတဝိထိတာခြေတည်းသည်ယူစီအောင်ကြိုးစားသဖြင့်ရရှိထားကုန်သောဓမ္မိကာကုသလကမ္မပရတရား၁၀ပါးနှင့်ရှင်ကုန်သောဓမ္မလတာကုသလကမ္မပရတရား၁၀ပါးဖြင့်ရကုန်သောဘောဂါစီစဉ်တို့သည်ဟွန်တိရှိကြပေကုန်၏တဲ့တထေတဲ့အဲ့ဒီလိုစီးပွားရှာတဲ့နေရာမှာဥဋ္ဌာနာဝိရိယတိကတာထာကြလုံးလောဝိရိယကြောင့်ရကုန်သောတဲ့ကိုယ့်ရဲ့လုံလောက်ဝီရိယတွေနဲ့ကြိုးစားပြီးတော့ရှာဖွေရတယ်တဲ့အချောင်မလိုက်နဲ့တဲ့ပြင်းတယ်ဆိုတာလည်းပဲစီးပွားပျက်စီးချောင်းနေပဲမြတ်စွာဘုရားကတိန်ကာလတုတ်တံပါဆိုလို့ရှိရင်ပြင်းရင်ချင်းဟာစီးပွားဥစ္စာပျက်စီးတတ်တယ်ပြင်းရင်ချင်းကိုဖယ်ရှားရမယ်ကြိုးစားပြီးတော့စီးပွားဥစ္စာဆိုတာခေကာလအခြေအနေလိုက်ကြိုးစားပါတဲ့ဒီလိုကြိုးစားတဲ့အခါမှာဘာဗလာပရိစိတာလယုံအားကိုဖြင့်လည်းယုံကုန်အပြင်စီပူးစုဆောင်ထားကုန်၏တဲ့တချို့ဆိုလို့ရှိရင်တောင်သူလယ်သမားတွေမနက်လင်းထွက်နေ့လယ်ပြန်လာညနေထွက်စသည်ဖြင့်ကိုယ့်ရဲ့ချွေးနေစာနဲ့ရအောင်လုပ်ပြီးတော့လည်းယုံကုန်အားတွေနဲ့ကြိုးစားပြီးရှာရမှာပဲကုံတယ်တွေလည်းပဲကုံတယ်လည်းရောက်လကစားတွေလည်းလကစားလည်းရောက်ပြင်းမနေပဲနဲ့ကြိုးစားပြီးတော့ရှာရတယ်တေတာဝိထိတာချွေတည်းရူစီအောင်ကြိုးစားတဲ့ဖြင့်ရရှိထားကုန်တော်တဲ့ဒီကိုလှုပ်ထားတဲ့ဟာတွေကချွေတွေနှစ်ဖူးကချွေချေမှကြအောင်ကြိုးစားရှာဖွေထားတဲ့ပစ္စည်းတွေဒီပစ္စည်းကိုသာမြင်လို့ရမယ်ရအောင်ကြိုးစားရမယ်တဲ့အဲ့တော့ဒါဟုကြောင်းပြန်ပြန်နိုင်ဘုန်းကြီးတို့နောက်ကဓမ္မိကာဓမ္မလတ္တာကုသလကတကမ္မပရတရား၁၀ပါးနဲ့ရှင်ကုန်တော်ကုသလကမ္မပရတရား၁၀ပါးဖြင့်ရကုန်တော်တဲ့ကိုရလာတဲ့ပစ္စည်းကတရားတစ်ဖြင့်ရတဲ့ကုံသွဲလို့ရှိရင်လည်းပဲဘုန်းကြီးတို့ဘယ်လိုလုပ်ရမလဲဆိုတော့ကို့ပစ္စည်းကိုဝယ်တဲ့ဈေးဝယ်တွေဟာကို့ရဲ့ကျေးဇူးရှင်ပုဂ္ဂိုလ်တွေသူတို့ဝယ်တဲ့ပုဂ္ဂိုလ်ရှိနေလို့ငါတို့မိသားစုစာဝတ်နေရေးပြေးလဲရတယ်ငါတို့မိသားစုသူတို့ဈေးဝယ်တွေရှိနေလို့လှူနိုင်တန်းနိုင်ရတယ်ကျေးဇူးရှင်တွေလို့စိတ်ထဲမှာကျေးဇူးတရားသိပြီးတော့ငါတို့လည်းပဲသူတို့ရဲ့ငွေနဲ့တန်ရာတန်ကြီးဖြစ်တဲ့ပစ္စည်းကောင်းလေးတွေကိုပေးမယ်ဆိုတဲ့စိတ်တက်နဲ့လှုပ်လို့ရှိရင်ဘုန်းကြီးတို့ဒါဓမ္မိကဓမ္မလတ္တဖြစ်ပါတယ်ဈေးရောင်းရင်းနဲ့လည်းပဲကုသိုလ်စိတ်တွေဖြစ်သွားပါတယ်ဒီလိုမှမဟုတ်ဘဲနဲ့ငွေမြည့်ရင်ပြီးရောကို့မှာအမြတ်အများများရရင်ပြီးရောဆိုတဲ့စိတ်တက်နဲ့လှုပ်လို့ရှိရင်လည်းပဲဈေးရောင်းရင်းနဲ့လည်းပဲအကုသိုလ်ဖြစ်တတ်ပါတယ်ဒါကြောင့်မို့ဒီသူတို့ဟာငါတို့ကိုဝယ်နေတယ်ငါတို့ရဲ့ကျေးဇူးရှင်ပုဂ္ဂိုလ်တွေသူတို့ရှိလို့ငါတို့ထမင်းစားနေရတယ်သူတို့ရှိလို့ငါတို့ဟာလှူနိုင်တန်းနိုင်ရတယ်အဲ့တော့သူတို့ပေါ်ငါကျေးဇူးဆက်တဲ့အနေနဲ့ငါတို့ကလည်းပဲပစ္စည်းကောင်းတာလေးတွေကိုတတ်နိုင်နေပြီကျေးဇူးပြုပြီးရောင်းမယ်ဆိုလို့ရှိရင်ဘုန်းကြီးတို့ ဇေယောင်းဇေဝယင်လုံရင်းနဲ့လည်းပဲမေတ္တာတရားတွေဖြစ်ပြီးတော့ဒီပုဂ္ဂိုလ်မျိုးတောင်းတာမျိုးကောင်းသမီးကပါရမီတွေဖြစ်ပါတယ်။ဒါကြောင့်မို့ဒီပါရမီကုသိုလ်ဆိုတာလောက်တက်လို့ရှိရင်ဘုန်းကြီးတို့နားလည်လို့ရှိရင်ဇေယောင်းရင်လည်းပဲဖြစ်တောင်းသူလုံရင်းနဲ့လည်းပဲဖြစ်တောင်းသူလုံရင်းနဲ့ဖြစ်တယ်ဆိုတော့ဘာလဲဆိုတော့တောင်းသူလုံလို့ရှိရင်ဟောငါတို့သာသနာအတွက်ဒီရရလာတာတွေဘလို့လှူမဲ့လူမှုရေးအတွက်ခြေယုံခြေခံတွေမှာဘာတွေပြက်နေတယ်ငါတို့ကိုရှင်လာလာလေးတွေလှူမဲ့ငါတို့ရဲ့ဆွေမျိုးတွေထဲမှာဘသူမြင့်ဆင်းရဲလိုက်တာသူ့အတွက်ငါတို့ဈေးခါလေးတွေပေးမယ်ဒီလိုစိတ်ထားလေးတွေနဲ့တောင်းသူလုပ်ပြီဆိုရင်တောင်းသူလုပ်ရင်းနဲ့မေတ္တာတရားတွေချန်ရံပြီးတော့ဘုန်းကြီးတို့ကုသိုလ်တွေဖြစ်ပါတယ်ဒီလိုမှမဟုတ်ဘဲနဲ့တောင်းသူလုပ်ရင်းနဲ့လုပ်ရင်ငါတို့မြင့်လာလို့ရှိရင်မြို့တက်ဘလို့ခန်းစားလိုက်မယ်ဘလို့ဟိုတယ်ကြီးတွေတဲပြီးတော့ဘလို့သုံးဆောင်လိုက်မယ်ဆိုရင်လည်းအကုသိုလ်တွေဖြစ်တာပါပဲဒါကြောင့်မို့ဘုန်းကြီးတို့ဒီလုပ်ငန်းလုပ်ရင်းနဲ့လည်းပဲတရားသဖြင့်ဖြစ်ရပါတယ်အဲ့တော့တရားတစ်ဖြစ်ဖြစ်ရတယ်ဆိုတော့သူများမျက်ရည်ကြည်ငဲကြမှာစီးပွားရေးဖြစ်တယ်။တတ္တဝါတွေတေကြည်ပြည့်စည်သွားမှာကို့မှာစီးပွားဥစ္စာတက်မယ်ဆိုရင်မြတ်စွာဘုရားကဒီတရားတော်ရအဲ့ဒီဟာမျိုးဆိုလို့ချင်းသူများတွေမျက်ရည်ကြည်ငဲကြသူများတွေတေကြည်ပြည့်စည်မှာကို့စီးပွားရေးတက်မယ်ဆိုရင်အဲ့ဒီငွေတသိန်းကိုမတ်မောမဲ့အစားတရားတစ်ဖြစ်ရတဲ့ငွေတရားကပို့ပြီးတော့တန်ဖိုးရှိတယ်စိတ်ချမ်းသာမှုပေးတယ်လို့နာတပင်တတိကိုဒီလိုသဘောမျိုးချဲ့ပြီးတော့မြတ်စွာဘုရားကအကျေဟောပြတာပဲနောက်ပြီးတော့စီးပွားရေးလုပ်တဲ့အခါမှာလိန်ညာပြောတယ်သူများပေါ်မှာပြစ်ပြစ်ခါခါကြံကြံတန်းတန်းနေနဲ့ဆက်ဆံနေဓာမျိုးတွေရှောင်ပြီးတော့စကားဆိုတာပြေလျောင်ပြောတတ်ရင်ရတာပဲအတူတူနားလည်အောင်ရင်ပြောလို့ရှိရင်ဘုန်းကြီးတို့အကျိုးအကြောင်းလေးတွေနဲ့ပြောလို့ရှိရင်သိပြီးတော့နာခံပါတယ်မြတ်စွာဘုရားတောင်းတော်မှာတိရစ္ဆာန်ဘဝတောင်းမှာသူ့ကိုငောင်းငန်းနေတဲ့ပုံသားကြီးကိုဖရာလောင်းဖြစ်တဲ့နွားဟာသိပြီးတော့အမြင်ကတ်ခဲ့ဘူးတယ်ပေါ့ခွန်ကြီးတို့တိရစ္ဆာန်ဖြစ်တာတောင်မှမြတ်စွာဘုရားကြံကြံတန်းတန်းပြောတာကိုမကြိုက်ပါဘူးဒါကြောင့်မို့ခွန်ကြီးတို့ဒီကြံကြံတန်းတန်းပြောလို့ဖြစ်လာမဲ့စီးပွားရေးတွေကိုရှောင်ပြီးတော့အကျိုးကြောင်းလေးတွေနဲ့ပြောသူများမျက်ရည်ကြည့်ငယ်ကြမှာဒါမျိုးတွေကိုရှောင်ကျင်ရပါတယ်နောက်ပြီးတော့ခုခေတ်မှာအချောင်ရတာတွေမြတ်စွာဘုရားကလက်ယုံအားကိုးနဲ့ရှားပါချွေးတပြီးယူစီအောင်ရလာတဲ့ကျိုးစားတဲ့ဖြင့်ရလာတဲ့ပစ္စည်းဟာတန်ဖိုးရှိတယ်ဝိရိယကိုအားကိုးပါဆိုတော့အချောင်လန်းမလိုက်ပါနဲ့လို့ဒီလိုပြောပြီးသားလည်းဖြစ်တယ်ခုကဲမှာဆိုရင်ဘုန်းကြီးတို့သာသနာတော်တဲ့တောင်မှတစ်လုံးနှလုံးသုံးလုံးဆိုတာတွေကထိုးပေါက်လာပါတယ်အဲ့ဒီလိုရလာတဲ့ပစ္စည်းတွေဟာခဏပဲပြန်ပြီးတော့ကုန်တတ်ပါတယ်ရလာလို့ရှိရင်လည်းပဲအိမ်ရရှိတဲ့ပစ္စည်းတောင်မှတစ်ခါတည်းပြန်ပြီးတော့ခေါ်သွားတတ်တယ်လို့တချို့ပုဂ္ဂိုလ်တွေကပြောကြတယ်ပေါ့ဒါကြောင့်မို့အဲ့ဒီလိုအချောင်ရတဲ့ပစ္စည်းကိုမြတ်စွာဘုရားကမနှစ်တတ်ဘူးဆိုတာဒါဒီသုတ်တန်ရထင်ရှားပါတယ်။ဒါကြောင့်မို့တထေးကြီးတဲ့တရားတစ်ဖြင့်စီးပွားဥစ္စာကိုရှားဖွေပါတဲ့တရားတစ်ဖြင့်စီးပွားဥစ္စာရှားလာလို့ရလာလို့ရှိရင်အဲ့ဒီပစ္စည်းတွေကိုတွေးရင်တွေးရင်အထေတူကန်ရှိတယ်ရှိတယ်ဟုစိတ်ကူးရင်းဖြစ်တော့ချမ်းသာ၎င်းအဲ့ဒီချမ်းသာကိုခံစားရတော့တာပဲတဲ့အဓိကစတိသောမနတံနဲ့ဝမ်းမြောက်ဝမ်းသာတွေကိုလည်းပဲရတော့တာပဲတဲ့ဒါကြောင့်မို့ဒီတရားကိုနာယူပြီးတော့မြတ်စွာဘုရားသဘောကျတယ်မြတ်စွာဘုရားကစီးပွားရှာတာနဲ့မရှာတာစီးပွားရှာတာကိုသဘောကျပါတယ်မပြည့်စုံသေးဘူးရှာတဲ့အထဲမှာလည်းပဲတရားတစ်ဖြင့်ရှာလို့ရတာကနည်းတယ်မတရားတစ်ဖြင့်ရှာမှရတာများတယ်ဆိုရင်မြတ်စွာဘုရားကတရားတစ်ဖြင့်နဲ့ရှာပါတဲ့တရားတစ်ဖြင့်ရှာလို့ရတဲ့ပစ္စည်းဟာစိတ်ချမ်းသာမှုကိုပေးတယ်မတရားတစ်ဖြင့်ချောင်ရတဲ့ပစ္စည်းတွေကတွေးလိုက်တယ်တွေးလိုက်တယ်ဝမ်းမြောက်ဝမ်းသာမဖြစ်ပါဘူးတဲ့ပေကံဒီမှာဆွဲသွားလို့ရှိရင်အပေတောင်မှဆွဲချနိုင်တယ်ဆိုတော့ဒီအိဗယ်မျိုးကိုလည်းပဲဟောပြီးသားဖြစ်သွားပါတယ်။ဒါကြောင့်မို့ဒီလိုဒုက္ခမျိုးကိုလည်းပဲမြတ်စွာဘုရားကစီးပွားဥစ္စာရှာတရားတစ်ဖြင့်ရှာပါဆိုတာဒါမြတ်စွာဘုရားကနာတပင်တတိကိုအကျေချဲ့ပြီးတော့ဟောကြားခဲ့တယ်ပေါ့။နောက်ဒုတိယဒုက္ခကဘာလဲဆိုတော့ကတမင်းသာဂါပတိဘောဂဒုက္ခံဣဒာဂါပတိကုလဗုဒ္ဓောဥဌာဏဝိရိယတိကတိဟိဘောဂေဟိဘာဗလပရိစီတေဟိတေရဝခိတေဟိဓမ္မိကေဟိဓမ္မလက်တေဟိပရိဘုံဇတိပုံညာနိသကရောတိတဲ့ဘောဂဒုက္ခစိစဉ်ဥစ္စာကိုခံစားရင်းဖြစ်တဲ့ချမ်းသာဆိုတာဘာကိုပြောတာလဲဆိုတော့မြတ်စွာဘုရားကအကျေပြန်ပြီးတော့သူ့ရဲ့ကြောင်းတရားကြီးကိုချဲ့ပြီးတော့ဟောတယ်ပေါ့တတိတဲ့လောကမှာစောစောကပြောသလိုတရားတစ်ဖြင့်ကုံရောင်ကုံဝဲနွားမွေးမြူးမှုလေယာကုံချောင်းလုံးမှုစသည်ဖြင့်တရားမြတ်တဲ့လာကစားလုံးမှုဒီအမှုတွေလုပ်ပြီးတော့စီးပွားဥစ္စာချမ်းသာလာတယ်ဆိုလို့ရှိရင်ဒီစီးပွားချမ်းသာတွေကိုတဲ့ဘာလို့ရမလဲဆိုတော့ပရိပုံဇတိပုံညာနိသကရောတိတဲ့ပရိပုံဇတိသုံးလေသုံးဆောင်ဤပုံညာနိသကရောတိကုသိုလ်ကောင်းမှုအမျိုးမျိုးကိုလည်းပဲပြုရပေ၏တဲ့အဲ့ဒီလိုကိုယ်တိုင်လည်းပဲသုံးဆောင်ကုသိုလ်ကောင်းမှုအမျိုးမျိုးကိုလည်းပဲပြုလို့ရှိရင် တွေးလိုက်တယ်တွေးလိုက်တိုင်းဟာဆွန့်လွတ်ခြင်းကြောင့်ဖြစ်တဲ့ချမ်းသာတွေဟာခံစားလာရတယ်တဲ့ဘုန်းကြီးတို့တဏှာကြတော့ကောသလမင်းကြီးကိုမြတ်စွာဘုရားကပစ္စည်းသုံးဆောင်ပုံနဲ့ဆက်လို့ဘယ်လိုဟောတယ်လဲဆိုတော့မြတ်စွာဘုရားကဥပမာနဲ့ဟောခဲ့တယ်ပေါ့ကောသလမင်းမြတ်တဲ့ဒီရေကန်ကြီးတကန်ရှိတယ်ဆိုကြပါစို့တဲ့ရေကန်ကြီးတကန်ဟာလူသူမနီးတဲ့တောကြီးမြင့်မဲတဲ့မှာရှိနေတယ်အဲ့ဒီရေကန်ကဘလို့ရှိတယ်လဲဆိုတော့အေသောဒကာတဲ့ကြီးရည်ကြီးပြီးတော့အင်မတန်မှတတော်ဒကာတီတော်ဒကာတဲ့အေးမြနေတာပဲရေတောက်ကြည့်လိုက်လို့ရှိရင်လည်းပဲချိုးနေတာပဲအယောင်ကလည်းပဲဖွေးပြီးတော့အေးမြနေတယ်ကြည်လင်နေတာပဲတဲ့ဒါရင်မလို့အဲ့ဒီရေကန်ကြီးကလူသူမနီးတဲ့တောကြီးမြင့်မဲကြီးတွေမှာရှိတယ်ဆိုကြပါစို့တဲ့အဲ့ဒီရေကန်ကိုလူတွေဟာလူသူမနီးတဲ့တောကြီးမြင့်မဲတဲ့မှာရှိနေတဲ့အတွက်လူတွေနဲ့မနီးတဲ့အတွက်လူတွေသွားပြီးတော့ခတ်ချင်လို့လည်းပဲခတ်လို့မရတောက်ချင်လို့လည်းပဲတောက်လို့မရရေချိုးချင်လို့လည်းပဲမရအချိန်တန်တော့ဒီရေကန်ကြီးကလိုလိုခန့်ချောက်ပြီးတော့ကုန်သွားရတာပဲတဲ့ဘသူအတွက်မှအကျိုးမရှိဘူးတဲ့ရေကန်ကြီးကဘလောက်ပဲตาရရဘလောက်ပဲစိတ်ကံကြီးကောင်းကောင်းဘလောက်ပဲကြည်လင်အေးမြဘလောက်ပဲဖြူစင်ပဲနေနေတဲ့လူသူမနီတဲ့တော်ကြီးမြင်မဲတဲ့မှာဖြစ်တဲ့အတွက်အချိန်တန်တော့လူလူကြီးတွေကကုန်ခန်းသွားတယ်ဘသူမှအကျိုးမပြုတ်နိုင်ဘူးတဲ့ဒီလိုပဲတဲ့တချို့သောမျိုးကောင်းသားမျိုးကောင်းသမီးတွေဟာစီပွားဥစ္စာတွေရှာဖွေကြတယ်တရားသဖြင့်တော့ရှာဖွေပါရဲ့တချို့ကြတော့လည်းပဲမတရားသဖြင့်ရှာဖွေကြတယ်အဲ့ဒီရှာဖွေထားတဲ့ပစ္စည်းတွေဟာကိုယ်အတွက်လည်းပဲမသုံးမိဘအတွက်သားသမီးအတွက်လည်းပဲမသုံးရဲ့မိတ်ဆွေတွေအိမ်ကလုံသမားတွေတန်ဃာတော်ရှင်မြတ်တွေသာသနာရေးအတွက်မတုံးရက်ဘူးမတုံးရက်တော့ဒီပစ္စည်းတွေဟာဒီတိုင်းနဲ့တည်နေသလားဆိုတော့မတည်ဘူးတဲ့။ဘာဖြစ်လဲဆိုတော့ရာဇာနောဝဟရန္တိတဲ့။ဒီတရားသဖြင့်အုပ်ချုပ်နေတဲ့မင်းမဟုတ်ဘူးမတရားသဖြင့်အုပ်ချုပ်တဲ့ခေတ်ရောက်လာပြီဆိုလို့ရှိရင်ဒီမင်းဆိုမင်းညစ်တွေကလည်းပဲကိုယ့်ရဲ့ပစ္စည်းတွေကိုပြည်သူပိုင်သိမ်းလို့ကုန်သွားတတ်တယ်တဲ့။အဲ့ဒီလိုပြည်သူပိုင်သိမ်းလို့ကုန်သွားတယ်ဆိုရင်ဘာမှအကျိုးမရှိဘူးတဲ့။သောသောကလူသူမနီးတဲ့တောကြီးမြင့်မဲတဲ့ရေကန်ဟာအလိုလိုခန့်ချောက်သွားတယ်လို့ပဲတဲ့သူရှာဖွေရတဲ့ပစ္စည်းတွေကဘာမှအသုံးမကျဘူးအကျိုးမဲ့ကုန်သွားတာနဲ့တူတယ်တဲ့အဲ့ဒီလိုမင်းတွေကပြည်သူပိုင်းမသိမှုဆိုလို့ရှိရင်ဘာဖြစ်လဲဆိုတော့သောတာဝဟရန္တိတဲ့တခိုးတမ်းများတွေကလည်းပဲချောင်းနေကြတယ်တဲ့ဘုန်းကြီးတို့ခုစီးပွားရေးကြတဲ့ခေတ်ဆိုလို့ရှိရင်ပို့ပြီးတော့ပေါ်တတ်ပါတယ်ဒီတကူတမားတွေရာလည်းပဲခြေနေကြည့်နေကြတာအခွင့်သာလို့ရှိရင်သူတို့ဟာတိုက်ပြီးတော့ယူရမလားခိုးပြီးတော့ယူရမလားစောင့်နေကြတာအဲ့ဒီလိုတကူတမားတွေနောက်ပါသွားပြီဆိုလို့ရှိရင်လည်းပဲပစ္စည်းဟာလူသူမနီးတဲ့တောကြီးမြင့်မဲတဲ့ရေကန်ဟာအလိုလိုခန့်ချောက်သွားပြီသူများအကျိုးကျေးဇူးမပြုနိုင်တယ်လို့ကိုယ့်ရဲ့ပစ္စည်းဟာအကျိုးကျေးဇူးမပြုဘဲနဲ့ကုန်သွားတာပဲတဲ့နောက်ပြီးတော့အဂီဝါဒရှတိတဲ့အဲ့ဒီလိုမဖြစ်ဘူးဆိုလို့ရှိရင်မီးရန်သူကြီးကလည်းပဲချောင်းနေတာပဲတဲ့ဘယ်နေ့လောင်လိုက်မလဲတထိတ်ထိတ်နဲ့နေရတဲ့နှွေရာသီဆိုရင်ပို့ပြီးတော့တောင်ဆိုးသေးတယ်မီးလောင်လို့ကုန်သွားရင်လည်းပဲစောစောကလူသူမနီးတဲ့ရေကန်ကြီးကလူလူခန်းချောက်တယ်လို့ဘာမှအကျိုးမရှိဘူးလေဥဒကံဝါဝဟတိတဲ့တခါတရံခုလိုမိုးတွေဘာတွေကြီးတဲ့အခါမြေကြီးတွေရှမ်းတဲ့အခါမှာဆိုလို့ရှိရင်လည်းပဲရေရန်သူကြီးကလည်းပဲရှိနေတာပဲတဲ့သူဆောင်သွားလို့ရှိရင်လည်းပဲကုန်သွားမှာပဲတဲ့အပိယဝါဒါယာဒဟရန္တိတဲ့နောက်ဆုံးမှာတာဇုသမီးစုမလိမ္မာတဲ့အမွေခံစိုးတာဇုသမီးစိုးတွေမြန်ရှိခဲ့ရင်သူတို့ကနေပြီးတော့လောင်စာနှလုံးသုံးလုံးလုတ်ပလိုက်လို့လေကုံသွားနိုင်တယ်ဒါဆိုရင်လည်းပဲဘာမှအကျိုးမရှိဘူးတဲ့ကိုရှာထားတဲ့ပစ္စည်းကိုအဲ့ဒီလိုလူသူမနီးတဲ့ကလူသူနဲ့မနီးတဲ့တောကြီးမြင်မဲတဲ့ရေကန်နဲ့တူအောင်မကျင့်နဲ့လို့မြတ်စွာဘုရားကကောသလမင်းကြီးကိုပစ္စည်းသုံးပုံဟောခဲ့တယ်ပေါ့အဲ့တော့ဗာနဲ့တူအောင်ကျင့်ရမလဲဆိုတော့မြို့ရွာနီးကရေကန်ကြီးနဲ့တူအောင်ကျင့်တဲ့စောစောကအင်မတန်အေးမြတဲ့ကြည်လင်းနဲ့တန့်ရှင်းတဲ့ဖြူစင်တဲ့ရေကန်ကြီးဟာဒီကြီးတွေကိုမြို့ရွာနဲ့နီးတဲ့အခါမှာလူတွေလာပြီးတော့ခတ်ကြလူတွေလာပြီးတော့ရေချိုးကြလူတွေတားပြီးတော့တောက်ကြတောက်ဖို့ရဆောင်ကြနောက်ပြီးတော့သုံးရေတွေဘာတွေလှုပ်ကြထမင်းချက်ကြတတဝါတွေခတ်ပြီးတော့တိုက်ကြနဲ့ဒီရေကန်ကြီးကကုံတော့ကုံတာပဲဒါကြီးမှတတဝါအများကြီးကောင်းကျိုးဆောင်ရွက်ရင်းနဲ့ကုံသွားတော့အကျိုးရှိတယ်တဲ့ဒီလိုပဲပြည်သူဥစ္စာတွေကိုစုဆောင်းပြီးလို့ရှိရင်လည်းပဲစောစောဘုန်းကြီးပြောတယ်လို့ပဲထီးတင်တဲ့အခါမှာညံဆိုတာအသုံးချတဲ့ပစ္စည်းတစ်ခုပဲဒီညံကိုကိုးကွယ်ထားလို့ရှိရင်ဒီပုဂ္ဂိုလ်ကမိုက်မဲရကြတာပဲဒီလိုပဲတဲ့ပစ္စည်းဥစ္စာဆိုတာစုတယ်ဆိုတာအသုံးချဖို့ညံလို့သဘောထားဖို့ပါရမီတွေပြည့်ဖို့လိုရတာပဲအဲ့တော့ပစ္စည်းဥစ္စာတွေရှားပြီးရင်ဘာလုပ်မလဲအတဏံဒုက္ခေတိပိနေတိတဲ့ကိုယ်ကိုယ်ကိုလည်းပဲချမ်းသာအောင်လုပ်ရတယ်တဲ့ကျန်မာရေးမကောက်ရင်နှမျောမနေနဲ့စေဝါကုသရတယ် ဘာဖြစ်လို့လဲဆိုတော့ကိုကအသိဉာဏ်ရှိပြီဆိုရင်အသက်ရှင်နေလို့ရှိရင်ငါသာသနာနဲ့လူမျိုးတွေအကျိုးပြုမယ်ဆိုတဲ့စိတ်ထားနဲ့အသက်ရှင်နေလို့ရှိရင်ဒါတွေကကုသိုလ်ကြီးကောင်းကျိုးတွေအများကြီးဖြစ်နေတာဒါကြောင့်မို့ကိုကိုကျမကြီးမကောင်းရင်လည်းပဲစောက်ရှောက်ရတယ်ဒီပစ္စည်းကိုသုံးချရတယ်နောက်ပြီးတော့စာဝတ်နေရတဲ့ကျမအောင်လုပ်ပေးရတယ်နေတဲ့ထိုင်တာလည်းပဲကျမကြီးနဲ့ညီညွတ်အော ဖြစ်သွားတာပေါ့အဲ့ဒီအဆင့်မရောက်ဘဲနဲ့ကျန်းမအောင်တင်းတင်းလျောက်ပတ်အောင်နေတဲ့ထိုင်တဲ့အခါမှာငွေကိုသုံးချပြီးတော့လှုပ်ရတယ်တဲ့အသက်ရှင်လို့ရှိရင်လည်းပဲသာသနာနဲ့လူမျိုးအတွက်ငါဟာဘာတွေဆောင်ရွက်မယ်ဆိုတဲ့စိတ်နဲ့အသက်ရှင်နေဘုန်းကြီးတို့ဒါဟာကိုယ့်ကိုယ်ကိုချမ်းသာစေရရောက်တာပဲနောက်ပြီးတော့တရားတိတ်ကြွေလေးတွေဝဲပြီးတော့နာစာအုပ်လေးတွေဝဲပြီးတော့ဖတ်အသိဉာဏ်မြင့်ရတာပဲဒါတွေကိုသွားပြီးတော့မနှက်မျောနဲ့တဲ့ဒီလိုကုံချင်းဟာလည်းပဲမြို့ရွာနီးကရေကန်ကြီးမှာလူသူတွေခတ်လို့ကုံတယ်လို့ဒါအကျိုးရှိကြီးကုံတယ်လို့ခေါ်တယ်တဲ့နောက်ပြီးတော့မာတာပီတရောသူခေတိပီနေတိတဲ့ကို့မှာမိဘတွေတက်ထင်ကြရှိသေးရင်ဒီမိဘတွေကိုစာအုပ်နေရေးပြေးလျောင်းလုပ်ပြီးစိတ်ချမ်းသာအောင်ထားကထိန်တင်ကမလူဘူးသေးရင်လူဘူးအောင်ဆောင်ရွက်ပြီးဝါဆိုတင်ငန်းမကတ်တဲ့ရင်ဝါဆိုတင်ငန်းကတ်ဖြစ်အောင်ငွေကုန်ကြခံတရားမထိုင်မှုတွေရင်တရားထိုင်ပြအောင်စီမံပေးတကယ်လို့အသက်ထင်ရှားမရှိတော့ဘူးသေးဒီငွေတွေကုန်ကြခံပြီးတော့လှူတန်းပြီးတော့အမြတမ်းပေးဝေးဒီလိုလှုပ်ခြင်းဟာလည်းပဲကောင်းသောကုန်ခြင်းပဲတဲ့ဒီလိုကုန်ခြင်းဟာတွေးလိုက်တယ်တွေးလိုက်တယ်ဝမ်းမြောက်ဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့ချမ်းသာကိုခံစားရတယ်တဲ့ဒီလိုမှမဟုတ်ရင်နောင်တတရားတွေနှိပ်စက်တတ်တယ်ပေါ့နောက်ပြီးတော့ပုတ္တတာရံသူကေတိပီနေတိတဲ့နံပါတ်3သာသမိဇနီမယပုံမှာလည်းမြတ်တောင်းဆင်ပေးရတယ်တဲ့ဒါတွေဘာတွေငငယ်တုန်းကသာဝနေကြီးပြေလျောင်းလှုပ်ပြီးဘွယ်ဒီဂရီလေးရအောင်လှုပ်ပြီးကြီးတဲ့ခါစီပွားရေးလေးတွေပြေလျောင်းစောင့်ရှောက်ပြီးဒါနဲ့မကြည်နဲ့ပဲနဲ့စိတ်ကောင်းစိတ်မြတ်တွေဖြစ်အောင်နာတပိန်တထေးတို့လိုပေါ့ကိုယ့်ရဲ့သာသမိတွေစိတ်ထားစိတ်မြတ်တွေကောင်းသွားအောင်ခွန်ကြီးတို့ငွေကုန်ကြေးကြခံပြီးတော့ဆောင်ရွက်ပေးမှတာဝန်ကြီးတယ်တဲ့အဲ့ဒါဆိုလို့ရှင်ဒီငွေကုန်တာဟာမြို့ရွာနေကရေကန်ကြီးဟာလူသူတွေခတ်လို့တောက်လို့ချိုးလို့ကုန်တာအကျိုးရှိတယ်လို့ပဲကိုယ့်ရဲ့ငွေကုန်ချင်းဟာအကျိုးရှိတယ်အဲ့လိုအကျိုးရှိလို့ရှင်တွေးတိုင်းတွေးတိုင်းပီတိသောမနတခံစားရပါတယ်တဲ့နောက်ပြီးတော့ဒါတာကမ္မကရာပေါ်ရီတိသူခေတိပီနေတီတဲ့ကိုယ့်အိမ်မှာလုံသမားတွေရှိတယ်ဆိုလို့ရှင်လုံသမားတွေကိုမိမိတို့နဲ့တန်းတူထားပြီးတော့တက်နိုင်နေတဲ့လူသားချင်းစာနာတဲ့စိတ်နဲ့ကြွေးမွေးအခါကြီးယက်ကြီးဖျားပွဲတွေရှိလို့သားအင်ကြီးဝကောင်းလေးတွေတခါတရံဝဲပြီးစိတ်ချမ်းသာအောင်ထားပြီးတော့သူတို့ကိုမလိမ္မာသေးရင်လိမ္မာအောင်ဆုံးပါလို့ဒီလိုအသုံးချလို့ရှိရင်လည်းပဲဘုန်းကြီးတို့ကုသိုလ်ရတယ်တဲ့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေကအလှကြီးတန်းကြီးသိမ့်ချီကုန်မှကုသိုလ်လို့ထင်ပါတယ်ရသော်ပြားကဒီနေရာမှာကိုယ့်အိမ်ကလုံသမားလေးကိုပဲစိတ်စေတနာနဲ့ကြွေးမွေးလိုက်ပါတဲ့ဒါလည်းပဲကုသိုလ်တည်းရဲ့ဒီလိုကုံချင်းဟာလည်းပဲကောင်းသောကုံချင်းလို့မြတ်စွာဘုရားကတေချာတည်လင်းဟောခဲ့ပါတယ်။နောက်ပြီးတော့မေတ္တာမြေစေသူခေတိပီနေတိတဲ့ကိုယ့်ရဲ့မိတ်ဆွေတွေဘာတွေဆိုလို့ရှိရင်လည်းပဲတက်နိုင်တဲ့များကြွေးမွေးလို့ယခုလာပြီးတော့ဆုံးကတ်တယ်ဆိုလို့ရှိရင်လည်းပဲကိုယ်နဲ့နှီးဆက်ရာလေးတွေဖိတ်ပြီးတဲ့အခါမှာတရားနာခိုင်းတယ်ဒီလိုတရားနာလိုက်တဲ့အတွက်သူ့မှာသိဉာဏ်နေရတယ်ဆိုရင်ကိုယ်မှာငွေကုံရာကျိုးနှက်ပါတယ်ဒီမှာဖိတ်ပြီးတော့ကြွေးမွေးတယ်သူစားတော့သွားတယ်သူစားတော့သွားတဲ့အတွက်ကုသိုလ်တွေလည်းပဲရသွားတယ်ဝမ်းလည်းပဲဝသွားတယ်ဒီလိုကုန်ခံရတာတွေဟာဘုန်းကြီးတို့ဒါအင်မတန်မှကုံရာကျိုးနဲ့တယ်တဲ့မိတ်ဆွေတွေကိုလည်းပဲဒီလိုနည်းနဲ့ပြုစုရတယ်တဲ့ဒါဟာလည်းပဲဘုန်းကြီးတို့မြို့ရွာနီးကရေကန်ကလူတွေခတ်လို့တောက်လို့ကုန်သွားတယ်လို့အကျိုးရှိရင်ကုန်ရင်တဲ့အဲ့ဒီလိုကုန်တာကိုလည်းပဲတွေးလိုက်ရင်ဝမ်းမြောက်ဝမ်းသာတဲ့ဒုက္ခတောမနတခံစားရပါတယ်တဲ့နောက်ဆုံးပါလဲဆိုတော့တမနာပြံမနေသူဩဒကိကံတက္ကိနံပဋိဌာပေတိသောဝကိကံဒုက္ခဝိပါကံတက္ကတံဝတ္တနိကံနဲ့နောက်ဆုံးသာသနာတော်ကြီးကိုစောင့်ရှောက်နေကြတဲ့တရားဗန္နာကြီးတွေကိုစောင့်ရှောက်နေကြတဲ့တန်ဃာတော်ရှင်မြတ်တွေဆိုတာရှိပါတယ်။ယနေ့မြတ်ရောင်ကြီးမိသားစုစဉ်းစားကြည့်ပါ။မိမိတို့ဒီတရားတွေနာယူနိုင်တယ်။တရားတွေအားထုတ်နိုင်တယ်။ဘာဖြစ်လို့လဲဆိုတော့စဉ်းစားကြည့်လိုက်လို့ရှိရင်မြတ်စွာဘုရားလက်ထက်ကလေးကသာသနာစီရာဒါတာရံသီရာဒါရရန်ဖျားလက်တဲ့ဆက်ဆက်မှမပြည့်အောင်ပို့ချက်တင်ယူဆောင်ရွက်တော်မူလာပေထတော်တဲ့တန်ဃာတော်ရှင်မြတ်တရားရှင်မာကတ္တပတို့ရှင်နုရုဒ္ဓတို့ရှင်အာနန္ဒတို့ဆိုရင်မြတ်စွာဘုရားပြိဋိဘံစံပြီးတရားတော်တွေရအာငါတို့ယန္တာဖြစ်ပြီးတရားလေးနဲ့အေးအေးဆေးဆေးနေမှပဲသူဒီလိုစိတ်မရှိပါဘူးအဲ့တော့တန်ဃာယန္တာတင်ပြီးတဲ့ကရှင်အာနန္ဒကဒီကနိဂေရီကိုတန်ဃာရေးရှင်မြတ်ဒီပို့ချလို့ဒီရှင်သာရိပုတ္တရာမူရှိတဲ့တန်ဃာတော်ရှင်မြတ်ဒီရှင်ဥပါလိမူရှိတဲ့တန်ဃာတော်ရှင်မြတ်ဒီတန်ဃာတော်ရှင်မြတ်ဒီရလည်းပဲကိုကြရကြရတောင်းဖြစ်တဲ့ဝီနိပိတကတ်ဒီ ကျန်းလာကြီးတွေဖြည့်ပြီးတော့အေးအေးဆေးဆေးမနေဘဲနဲ့စာပေတွေပို့ချလိုက်ဆရာတော်ဆက်ဆက်ကလည်းပဲစာပေတွေပို့ချစာတင်တိုက်တွေထောင်အနစ်နာခံပြီးတော့ကိုစင်းရဲ့စိတ်စင်းရဲ့ခံပြီးစာတင်တိုက်ကြီးတွေထောင်လို့ယခုနေ့ဒီတရားတော်တွေကို나ယူခွင့်ရပါတယ်တရားတွေကိုအထောက်ခွင့်ရတာတန်ဃာတော်ရှင်မြတ်တွေရဲ့ကျေးဇူးပါအနှစ်တရာလုံးများစာတင်စာချတွေရက်ကြည်လိုက်လို့ရှင်သာသနာတော်ကနောက်နှစ်တရာဆိုရင်လုံးဝပြတ်သွားမှာပါဒါကြောင့်မို့ဒီတန်ဃာတော်ရှင်မြတ်တွေစီးပွားရေးမလုပ်ဘူးတန်ဃာတော်ရှင်မြတ်တွေကိုလည်းပဲဆွမ်းအားရှိသမျှလှူဒန်းပြီးတော့နေမယ်ဆိုလို့ရှင်ဒါတွေဟာဘုန်းကြီးတို့တက်နိုင်တယ်မျှမိမိရဲ့ပစ္စည်းကိုမျိုးရွာနီးကတူတဲ့ရေကန်ကြီးလိုအသုံးကျအောင်ပုံခန်းခြင်းဖြစ်တယ်တဲ့ဒါကြောင့်မို့ဒါတွေဟာတွေးတန်းတွေးတန်းချမ်းသာကိုခံစားရတာအဲ့ဒါတွေလည်းပဲကုသိုလ်ကောင်းမှုဒါကြောင့်မြတ်စွာဘုရားကဘောဂတုကဆိုတာကိုယ်တိုင်လည်းပဲခံစားမိသားစုတွေမိတ်ဆွေတွေအိမ်ကလုံသမားတွေတန်ဃာတော်ရှင်မြတ်တွေလည်းပဲကုသိုလ်ပြုလို့ရှိရင်ဒီလိုလုံတာဟာဘောဂတုခပဲတဲ့ဒီဟာစီးပွားရေးကုန်သွားတာဟာတွေးလိုက်တယ်တွေးလိုက်တယ်ချမ်းသာကိုခံစားရပါတယ်တဲ့အင်မတန်မှကိုဝမ်းကိုတောင်မတရာတဲ့နှမျောတဲ့ပုံကိုယ်တွေမှာဒီလိုပုသိဒုက္ခမျိုးမဖြစ်နိုင်ဘူးတဲ့ဒီဒုက္ခမျိုးကိုလုံရင်းနဲ့လည်းပဲပါရမီတွေဖြစ်ပြီးတော့နောက်ဆုံးနိဗ္ဗာန်မျက်မှောက်ပြုနိုင်တယ်ပေါ့နောက်တတိယဒုက္ခဘာလဲဆိုတော့ကတမင်းသာကာပတိအာနနယဒုက္ခံဣရာကာပတိကူလာဘုဒ္ဓောနာကတသီကိဉ္စီတာရီတိအပံဝဘုံဝါတဲ့စောစောလို့ပေါ့ကျွေးမြီကင်းတာကိုချမ်းသာလို့ခေါ်တယ်ကျွေးမြီကင်းဖို့ရာအတွက်စားတာတောက်တာတွေချိုးချံချွေတာရပါတယ်ဘုန်းကြီးတို့တန်ဃာလောကဆိုရင်ပို့ပြီးတော့တောင်သိတာပါလေတဲ့ဘုန်းကြီးတို့တောင်ကျိုးဆရာတို့ရဲ့ဘလို့ဩဝါဒပေးတယ်ဆိုတော့ပစ္စည်းဆိုတာတဲ့ပေါ်လို့ချမ်းသာတာမဟုတ်ပါဘူးတဲ့ရှိတာလေးနဲ့နေနိုင်လို့ရှိရင်ချမ်းသာတာပါပဲတဲ့ဒါတန်ဃာတွေအတွက်ပိုမှန်ပါတယ်တန်ဃာတို့ရှင်မြတ်တွေမှာကိုယ်မှာရှိတာလေးနဲ့စားနိုင်တယ်ရှိတာလေးနဲ့နေနိုင်တယ်ဒီလိုနေနိုင်လို့ရှိရင်ဘာမှရှာစရာမလိုပါဘူးသူကသူချမ်းသာမှုဆိုတော့ဖြစ်ပါတယ်သူကသူသူ့မှာဘလောက်ပဲဘုံနေကြီးနေနေဒါရှိလို့ခြင်းဟိုဟာလို့ခြင်းဟိုဟာရှိလို့ခြင်းဟိုဟာလို့ခြင်းလို့ခြင်းမှုတွေများနေနဲ့တသက်လုံးမချမ်းသာတော့ပါဘူးဒါကြောင့်မို့အဲ့ဒီလိုနေပြီးတော့ကြွေးကင်းအောင်နေရပါတယ်လူသားတွေဆိုလို့ချင်းလည်းပဲလူတန်းပြည့်တဲ့ကာဂုံပကတနာတွေမမောပြီးတော့ငွေတွေချေးချေးပြီးတော့လှူကြပြီးတော့ကျွေးတွေတင်စိတ်ဆင်းရဲဒါမျိုးတွေကမျက်စောပြရဲ့လူမကြဘူးဆိုတာဒီကျွေးကင်းတဲ့ချမ်းသာကိုရအောင်ကြိုးစားရမယ်ဆိုတဲ့စကားထဲမှာအကျုံးဝင်သွားပါတယ်ဒါကြောင့်မို့ကုသိုလ်ကောင်းမှုတွေပြုပြုစာဝတ်နေရေးအတွက်ပဲလှုပ်လှုပ်ရိုးရိုးသားသားလေးနဲ့ရှိတာလေးနဲ့နေတတ်တာမျက်စောပြအလိုကြတယ်ဆိုတာဘုန်းကြီးတို့သိစေခြင်းနဲ့ပေါ့နောက်ဆုံးသတ္တုဒ္ဓချမ်းသာဘာလဲဆိုတော့ကတမင်းသာကာပတိအနာဝိဇ္ဇဒုက္ခံဣရာကာပတိအရိယတာဝကောအနာဝိဇ္ဇနာကာယကမေနတမနာကတောဟောတိအနာဝိဇ္ဇနာဝတိကမေနတမနာကတောဟောတိအနာဝိဇ္ဇနာမနောကမေနတမနာကတောဟောတိကာပတိနာတပိန်တတိဣဒာဤငါဖျားရဲ့သာသနာတော်၌အရိယတာဝကောအရိယဖြစ်တဲ့တပိတာဝကတိအနာဝိဇ္ဇနာအပြည့်ကင်းတဲ့ကာယကံမေနတမနာတောတိကာယကံနှင့်ပြည့်စုံပါပေ၏အနာဝိဇ္ဇနာဝစီကံမေနတမနာကတောတိအပြည့်ကင်းခြင်းနဲ့ဝစီကံနဲ့လည်းပဲပြည့်စုံပါပေ၏အနာဝိဇ္ဇနာမနောကံမေနတမနာကတောတိအပြည့်ကင်းတဲ့မနောကံနဲ့လည်းပဲပြည့်စုံပါပေ၏ဤတေသောဘဂဝါသုံးလောကဒုဒ္ဒရှင်တော်မြတ်ဗျာသည်အနာတပိန္ဒိကံကပတိယနာတပိန်ကြီးတဲ့ကြောင်းတကားတထေကြီးကိုအဝစာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်နောက်ဆုံးချမ်းသာကတိတ်ပြီးတော့အရေးကြီးပါတယ်ကိုယ့်ရဲ့ပြုလုပ်နေတဲ့ကာယကံဤပြောဆိုနေတဲ့ဝစီကံဤကြံစည်နေတဲ့မနောကံဤမှာအပြစ်ကင်းအောင်နေရတယ်ကိုယ်လှုပ်တာတွေရသူများတက်တာသူများဥစားကိုရာသူတပါသမယာတွေမစော်ကားတာဝစီကံအားလည်းပဲပါလဲဆိုတော့သူတပါဘောမှာမူတာမပြောတာအကျိုးမရရှိတဲ့အပြင်းဖြင်းတွေပြောတာနောက်ပြီးတော့ဂုံးတိုက်တာချစ်သူတွေကွဲသွားအောင်ကြားထဲကနေပြီးတော့ဂုံးတိုက်စကားပြောတာနှုတ်ထွက်ကြမ်းတာတွေဟာဒါတွေမရှိအောင်ကြိုးစားရပါတယ်စိတ်ကလည်းပဲဗိဇ္ဇာသူတပါစီစဉ်မှုမတရားလိုချင်တဲ့စိတ်တွေပြပါရတေးချင်းပျက်စီးစီလိုတဲ့အကျိုးမဲ့ဖြစ်စီလိုတဲ့စိတ်တွေပြပါရမိစ္ဆာဒိဋ္ဌိဆိုတဲ့မဟုတ်တဲ့တရားတွေမိဘဆိုတာမရှိဘူးမိဘကျေးဇူးမရှိဘူးဆိုတဲ့ယူမှားတာတွေမရှိလို့ချင်းစိတ်လည်းပဲဆင်ကျဲပါတယ်အဲ့တော့ဘုန်းကြီးတို့ဘာဝနာလေးတစ်ခုခုနှလုံးသွင်းနေလို့ချင်းကာယကံဝစီကံမနောကံအပြစ်ကင်းတာပါပဲနောက်ဆုံးဗုဒ္ဓနုတ္တိဘာဝနာလေးကြည်လိုက်မြတ်စွာဘုရားကိုကြည်ညိုတယ်အရဟံကိလေသာတွေကင်းတဲ့အတွက်လူမင်းနမင်းတွေရဲ့ပူဇော်ထုကိုခံယူတတ်တဲ့မြတ်စွာဘုရား မြတ်စွာဘုရားရဲ့အရဟံဂုဏ်တော်လေးပူဇော်ပြီဆိုရင်မြတ်စွာဘုရားပေါ်မှာကြည်ညိုလာပါတယ်ကြည်ညိုလာလို့ရှိရင်ကိုကတခုခုလုပ်မယ်ဆိုရင်မြတ်စွာဘုရားမကြိုက်တဲ့လို့မြတ်စွာဘုရားကြည်ညိုလို့ရှိရင်ဒီလောက်ကငါတို့ဘုရားမကြိုက်ဘူးဒီအပြောမျိုးကငါတို့ဘုရားမပြောမကြိုက်ဘူးဒီလိုအကြံမျိုးကမြတ်စွာဘုရားမကြိုက်ဘူးဆိုပြီးတော့ဘုရားပေါ်ကြည်ညိုလာလို့ရှိရင်ကာယကံဝစီကံမနောကံတွေကတဖြည်းဖြည်းပြည့်ကင်းလာပါတယ်နောက်ဆုံးဝိပဿနာတစ်ခုခုပွားတယ်ဆိုလို့ရှိရင်ကိုယ့်ရဲ့ကာယကံလှုပ်ရှားမှုကိုသိနေတယ်ဝစီကံကပြောတယ်ပြောမဲ့စိတ်ကိုလည်းပဲမကောင်းရင်မကောင်းမှုကောင်းရင်ကောင်းတဲ့လောဘဖြစ်ရင်ဖြစ်တယ်သူတို့ဘာပေါ်မကောင်းကြင်ကြမ်းတဲ့ဒီလိုစိတ်ကလေးတွေကိုသေးစိတ်လိုက်ပြီးတော့သိနေတဲ့ဝိပဿနာဉာဏ်ဖြစ်ပြီဆိုရင်လည်းပဲကာယကံဝစီကံမနောကံဟာဘုန်းကြီးတို့အပြစ်ကင်းတော့တာပါပဲအဲ့ဒီအပြစ်ကင်းတဲ့ချမ်းသာဟာဘုန်းကြီးတို့နောက်ဆုံးနိဗ္ဗာန်ထိရောက်စေနိုင်တဲ့ဝိပဿနာဉာဏ်တွေဟာဘုန်းကြီးတို့ဒါအပြစ်ကင်းတဲ့ချမ်းသာတွေပဲတဲ့ဝိပဿနာပွားမယ်ဝိပဿနာတွေရင့်တန်လို့မတ်ပညာဖိုးပညာတွေနဲ့နိဗ္ဗာန်ကိုမြတ်မောက်ပြုပြီဆိုရင်အဲ့ဒါအတူမရှိတဲ့အပြစ်ကင်းတဲ့ချမ်းသာဖြစ်သွားတာပါပဲအဲ့ဒီချမ်းသာတိလိုက်ရမယ်တဲ့အဲ့ဒီချမ်းသာပို့ပြီးတော့မြတ်တယ်တဲ့အဲ့တော့ယနေ့ညောင်ကြီးမိသားစုကိုလည်းဘုန်းကြီးရဲ့မြတ်စွာဘုရားနာတပင်တတိကိုခေါ်ကြခဲ့တဲ့ချမ်းသာ၄မျိုးကိုခေါ်ကြခဲ့တာသူလည်းတနာ ਈ စီကနေပါပြီအဲ့တော့ဒီချမ်းသာ၄မျိုးကိုနာယူပြီးတော့မိမိတို့လည်းပဲဒီချမ်းသာ၄မျိုးကိုရအောင်ကြိုးစားနိုင်ကြပါစေအထူးသဖြင့်အပြစ်ကင်းတဲ့ဝိပဿနာချမ်းသာစပြီးမတ်ပညာမချမ်းသာဖို့ချမ်းသာတွေကိုရရှိနိုင်အောင်ကြိုးစားနိုင်ကြပါစေချမ်းသာ၄မျိုးကိုရအောင်ကြိုးစားရင်းနဲ့ဒါနသီလဘာဝနာများကိုပြုပြီးတော့ဝိဝဒနေတိတပါရမီကုသိုလ်များကိုစီပူးနိုင်ကြပါစေအဲ့ဒီဝိဝဒနေတိတနိဗ္ဗာန်ရောက်ကြောင်းကုသိုလ်ပါရမီများကိုစီပူးပြီးတော့နောက်ဆုံးမှာမဉ္ဉံဖွဉ္ဉံဖြင့်နိဗ္ဗာန်ကိုလျင်မြန်စွာမျက်မှောက်ပြုနိုင်သောမိသားစုများဖြစ်နိုင်ကြပါစေကုန်တည်းကဲယနေ့ပြုလုပ်တဲ့ကုသိုလ်ကိုကျေးဇူးရှင်မိခင်ကြီးနဲ့တကွာအလုံးသောတတ္တဝါတွေကိုအမြတမ်းပေးဝေမယ်နိဗ္ဗာန်ကိုအာရုံပြုပြီးတော့ရေစက်ချမရေစက်ကွက်ပါလို့ရှိရင်ကိုင်းပါမပါလို့ရှိရင်လည်းလှုပ်ချီးပြီးတော့အလုံးလိုက်ဆို